Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ်ဇွန်လ29ရက်ဗုဒ္ဓဟူးနေ့မနေ့ပတ်အတန်လွင့်စီစဉ်တဲ့ကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ကအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနေ့ခင်ဖြစ်ကြပါစေသောရရှင်များရှင်ကျွန်မသင်္ကီထိုက်ပါဒီမနေ့ခင်သတင်းတွေကိုတင်ပြပေးမှာဖြစ်ပါတယ်ယူကရိန်းနိုင်ငံတွင်းကအရက်ဖက်နေရာတွေကိုရုရှားတို့ပို့ပြီးတော့တိုက်ခိုက်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဖင်လန်နဲ့ဆွီဒင်နိုင်ငံတို့ NATO အဖွဲ့ဝင်ဖြစ်ရေးကန့်ကွက်ထားတာကိုတူရကီနိုင်ငံကရုပ်သိမ်းလိုက်ပါပြီငရင်ဒန်သင့်အာဖဂန်လူထုအတွက်အမေရိကန်ကဒေါ်လာ55သန်းအကူအညီပေးပါမယ်မြန်မာနိုင်ငံမှာတော့အိုးအိမ်စွန့်ထွက်ပြေးရသူတသန်းကျော်ရှိနေပြီးမြန်မာအတွက်ရန်ပုံငွေထည့်ဝင်ချဖို့ကုလသမဂ္ဂကတိုက်တွန်းထားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အဲဒီလိုသတင်းတွေပြီးမှာတော့သတင်းပေးပို့ချက်နဲ့စောင်းပါတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ
်။စီစီတော်တော်များတယ်ဆိုမျိုးအဝင်အထွက်အကုန်လုံးကအစစီစီများတယ်ပြီးတော့အရောက်မြစ်ထဲမှာလည်းအဲသူတို့လွန်လွေးချတာရှိရဲ့ဗျ။
ပကံကြောင်ဥပက်မှာစစ်တပ်နဲ့ရဲအင်အားတွေတိုးချသလိုစစ်ဆေးရှာဖွေတာလည်းလုပ်နေတယ်လို့ဒေသခံတွေကပြောဆိုပါတယ်မကြာမီပဲအပြည့်အစုံကိုတင်ပြပေးပါမယ်ဖားကန့်ဘက်မှာရှမ်းနီအရဖက်အဖွဲ့ကြီးကောင်းဆောင်တူအသက်ခံရတဲ့အပေါ်မှာအငင်းပွားမှုတွေဖြစ်နေပါတယ်၅နှစ်အတွင်းကဘာတလွားပလိပတိပက္ခတွေမှာကလေးတွေအပေါ်ကျူးလွန်တဲ့အမှုပေါင်း26,000ကျော်ရှိတယ်လို့ UNICEF ကပြောပါတယ်ကဘာတလွားမိုးကောင်ရေရှားမှုကိုတွန်းလှန်ပြီးစိမ့်လန်းစုပြည်အောင်ဆောင်ရွက်ဖို့ကိုလည်းကုလသမဂ္ဂကတိုက်တွန်းပါတယ်အဲ့ဒီလိုသတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုမကြာမီပဲနားဆင်ရပါမယ်အဲ့ဒီနောက်မှာတော့လူမှုကွန်ရက်ဘော့ကသတင်းထူးများအမေရိကန်နိုင်ငံရေးမြင့်ငွေ့ချမ်းမတ်စုကဘာတလွားခီးသွွားဆက်တဲ့အပိုင်စင်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးမှာပါအခုတော့သတင်းတွေကိုမတ်သိန်ဂီထိုင်းနဲ့အတူကျွန်တော်ကတင်ပြပေးပါမယ်ခင်ဗျာ
ယူကရိန်းနိုင်ငံခရမန်ချက်မြို့ကဈေးဝယ်စင်တာတစ်ခုကိုရုရှားတို့တိုက်ခိုက်မှုကြောင့်အနည်းဆုံးလူ18ဦးသေဆုံးခဲ့ရပြီးနောက်တနေ့အင်္ဂါနေ့မှာလည်းရုရှားတို့ကယူကရိန်းနိုင်ငံတွင်နောက်ထပ်အရက်ဖက်နေရာတွေကိုမစ်ဆိုင်းတုံးတွေနဲ့တိုက်ခိုက်လာနေကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကတော့ရုရှားကိုအကြမ်းဖက်နိုင်ငံလို့အင်္ဂါနေ့မှာတုံ့နှုံပြောဆိုလိုက်ပြီးခရမန်ချက်မြို့ဈေးဝယ်စင်တာအပေါ်ဒုံးကျည်နဲ့တိုက်ခိုက်မှုကိုစုံစမ်းစစ်ဆေးရေးကော်မရှင်ဆစ်လွတ်ဖို့ကုလသမဂ္ဂကလည်းတိုက်တွန်းလိုက်ပါတယ်။တောင်ပိုင်းကယူကရိန်းစိတ်ကမ်းမြို့မိုင်ကိုလိုင်နဲ့အရှေ့မြောက်ပိုင်းကနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ခါကစ်အနီးထီရောက်ရှိခဲ့တဲ့ရုရှားရဲ့ထပ်မံတိုက်ခိုက်မှုတွေအတွင်းအနည်းဆုံးအရက်သား၈ဦးသေဆုံးကြောင်းလည်းတာဝန်ရှိသူတွေကပြောပါတယ်။
Якщо ми розуміємо, що які дорослі люди, вони мають самі розуміти так само, що якщо йде повітря.
Kiev, Kremenchuk, Kharkiv, Li, Bemabe ni ni, Li Chang Yan a che pe o o than cha yin pye pi lo pon aw ya me so ra ko a ywe yauk tu dai na le tin ne. Ukraine ma sit phit ni ba de lo a khin phit ni ya ko yauk ni de. Ukraine a so ya ye tia swae so ye shin ni chou Irina Binadi Toba ga pyo su kha da phit ba de.ဒေတာရင်းကပြစ်မှတ်တွေကိုရုရှားတို့ကအ ਨੇ စုံမစ်ဆိုင်းတုံးဆက်တဆင်းနဲ့ပြစ်ခတ်ခဲ့ကြောင်းတချို့ကတော့ယူကရိန်းလေကြောင်းကာကွယ်ရေးစနစ်ကပြစ်ချခဲ့ပြီးတချို့ကတော့လွတ်သွားတယ်လို့မိုက်ကိုလိုင်ဒေတာဆိုင်ရာစစ်တပ်ကုကဲရေးဌာနကပြောပါတယ်ရှင
်။ကမ္ဘာထိပ်သီးဆက်မှု9နိုင်ငံကထိပ်သီးကောင်းဆောင်တွေရဲ့ဆွေးနွေးပွဲဟာအင်္ဂါနေ့မှာပြီးဆုံးသွားပြီးရာသီဥတုပြောင်းလဲမှုဆန်ရကိစ္စတွေအပေါ်ဝင်ကမ္ဘာတလောကကိစ္စတွေအတွက်အမေရိကန်ဒေါ်လာဘီလီယံပေါင်းများစွာအသုံးပြုဖို့ကြိပြုခဲ့ကြသလိုယူကရိန်းဘောကျူးလွန်မှုနဲ့လူခွင့်ချူဖောက်မှုတွေကြောင့်ရုရှားနဲ့တရုတ်အပေါ်ပြင်းပြထန်ထန်ဝေဖန်ခဲ့ကြပါတယ်။တရုတ်အနေနဲ့ရုရှားဘောဩဇာရှိမှုကိုအသုံးပြုပြီးရုရှားတပ်တွေယူကရိန်းကနေချွင်းချက်မရှိချက်ချင်းပြန်လည်ဆုတ်ခွာပေးဖို့ရုရှားဘောဖိအားပေးတောင်းဆိုတာတွေလုပ်ဖို့ကို G7 ကောင်းဆောင်တွေကတရုတ်ကိုတိုက်တွန်းခဲ့သလိုပဲတောင်တရုတ်ပင်လယ်ပြင်တွင်ရေပိုင်နှင့်အာလုံနိဘကိုတရုတ်ကပိုင်ဆိုင်တယ်လို့ကြေကျော်ထားတာကိုလည်းစွန့်လွတ်ဖို့ဆက်မှုထိပ်သီးကောင်းဆောင်တွေကတိုက်တွန်းပါတယ်။ဒါအပြင်တရုတ်ရဲ့လူ့အခွင့်အရေးအခြေအနေတွေအပေါ်ဝေဖန်ခဲ့ကြပြီးဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားလိုက်တာဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။ဒါအပြင်တရုတ်ရဲ့ပွင့်လင်းမြင်သာမှုမရှိတာနဲ့ဈေးကွက်မတည်ခြင်းအောင်လုပ်တာတွေကြောင့်ထိခိုက်နစ်နာမှုတွေနဲ့ပတ်သက်ပြီးအမေရိကန်အစိုးရအနေနဲ့တရုတ်ပေါ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။ဆက်မှုထိပ်သီး9နိုင်ငံဖြစ်တဲ့အမေရိကန်ပြင်သစ်ဗြိတိန်ကနေဒါအီတလီဂျာမနီဂျပန်နိုင်ငံကထိပ်သီးကောင်းဆောင်တွေဟာဂျာမနီနိုင်ငံတောင်ပိုင်းမှာ3ရက်ကြာနှစ်ပတ်လည်အစည်းအဝေးကိုကျင်းပပြီးတဲ့နောက်အင်္ဂါနေ့မှာပြီးဆုံးသွားခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံအရှေ့တောင်ပိုင်းမှာလက်တလုံးငရင်တန်းတင့်ခဲ့တဲ့လူထုအတွက်အရေးပေါ်ဆန္ဒမှုအကူအညီဖြစ်အမေရိကန်ပြည်ထောင်စုကဒေါ်လာ55တန်ပေးအပ်မှာဖြစ်ပါတယ်။မရှိမဖြစ်ဆန္ဒရိတ်ခါအဝတ်အထည်အိုးခွက်ပကံတွေစောင်ရေပုံးတွေနဲ့တဘာဝဘေးဒဏ်တင်ဒေတာတွင်ရေကနေတဆင့်ကူးဆက်ရောဂါတွေကိုကာကွယ်နိုင်ရေးအတွက်တန့်စင်ရေသုံးပစ္စည်းတွေအတွက်အခုရန်ပုံငွေကိုသုံးမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာအာဖဂန်နစ္စတန်ရဲ့ဆန္ဒမှုအကူအညီဆိုင်ရာအများဆုံးလှူဒန်းတဲ့နိုင်ငံဖြစ်ပြီးပြီးခဲ့တဲ့နှစ်အတွင်းဆန္ဒမှုအကူအညီဒေါ်လာ984တန်းကျော်ပေးအပ်ခဲ့ကြောင်းအမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။အာဖဂန်လူထုအတွက်အမေရိကန်ပြည်ထောင်စုကအခိုင်အမာပိုက်ဖြတ်ထားကြောင်းနဲ့အခုလိုအကူအညီအကြီးအကျယ်လိုအပ်နေချိန်မှာနိုင်ငံတကာမိဖက်တွေဘက်ကထောက်ပံ့မှုတွေကိုလည်းကြိုးဆိုအားပေးကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးအန်တိုနီဘလင်ကင်ကအင်ကာနေ့ကြေညာချက်မှာပြောဆိုထားပါတယ်။ငရင်တန်းတဲ့အာဖဂန်ပြည်သူ 36,000 ကျော်အတွက်အရေးပေါ်ဆန္ဒမှုအကူအညီပေးနိုင်ရေးဒေါ်လာတန်130ကျော်ရရှိဖို့ကုလသမဂ္ဂကပန်ကြားလိုက်ပြီးနောက်တနေ့မှာပဲအမေရိကန်ပြည်ထောင်စုရဲ့အကူအညီထွက်ပေါ်လာတာဖြစ်ပါတယ်။ဇွန်လ22ရက်နေ့ကပြင်အား 5.9 ရှိတဲ့ငရင်လှုပ်ခတ်တာကြောင့်ကလေးငယ် 150 အပါအဝင်လူ 1,000 လောက်သေဆုံးခဲ့ရပြီးပါတီကာနဲ့ Coach ပြည်နယ်တွေအတွင်းမှာအိမ်ပေါင်းရာချီပျက်စီးပြိုကျခဲ့ကြောင်းအကူအညီပေးရအဖွဲ့အစည်းတွေနဲ့တာလီဘန်တာဝန်ရှိသူတွေကပြောဆိုထားပါတယ်။
ဆွီဒင်နဲ့ဖင်လန်နိုင်ငံတွေနေတိုးအဖွဲ့ဝင်လျှောက်ထားမှုကိုကန့်ကွက်ထားတဲ့အပေါ်တူရကီနိုင်ငံကအင်ကာနေမှာရုပ်သိမ်းပေးလိုက်ပါတယ်။စပိန်နိုင်ငံမှာနေတိုးထိပ်သီးအစည်းအဝေးပွဲမကျင်းပမီသုံးနိုင်ငံထိပ်သီးခေါင်းဆောင်တွေဆွေးနွေးခဲ့ကြပြီးနောက်လုံခြုံရေးဆိုင်ရာသဘောတူညီချက်ရရှိခဲ့တဲ့အတွက်တူရကီနိုင်ငံကကန့်ကွက်ထားတာကိုရုပ်သိမ်းပေးခဲ့တာဖြစ်ပါတယ်။ဆွီဒင်နဲ့ဖင်လန်နိုင်ငံတွေဟာနေတိုးအဖွဲ့ဝင်နိုင်ငံတွေဖြစ်ဖို့ဆက်လက်လှုပ်ဆောင်နိုင်တော့မှာဖြစ်ပြီးရုရှားရဲ့ချင်းကြောက်မှုတွေရှိနေတဲ့ဥရောပရဲ့လုံခြုံရေးဆိုင်ရာကိစ္စမှာကြီးမားတဲ့အပြောင်းအလဲတွေဖြစ်ပေါ်လာမှာဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးတွေဟာသုံးနိုင်ငံနားလည်မှုစာချုပ်လာကိုလက်မှတ်ရေးထိုးခဲ့ပြီးဆွီဒင်နဲ့ဖင်လန်နေတိုးအဖွဲ့ဝင်ဖြစ်ဖို့တူရကီကကူညီဖိတ်ကြားသွားမှာဖြစ်တယ်လို့ဖင်လန်သမ္မတစော်လီနင်နစ်စတာကကြေညာချက်မှာပြောဆိုထားပါတယ်။ဒီကိစ္စကိုတူရကီနဲ့နေတိုးအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်တို့ကလည်းတရားစီကြေညာချက်တွေထုတ်ပြီးအတည်ပြုခဲ့ပါတယ်။စပိန်နိုင်ငံမဒရစ်မြို့တော်မှာနေတိုးနိုင်ငံ30ကထိပ်သီးခေါင်းဆောင်တွေတွေ့ဆုံနေကြပြီးအမေရိကန်သမ္မတဂျိုးဘိုင်ဒင်လည်းရောက်ရှိနေပါတယ်။သမ္မတဂျိုးဘိုင်ဒင်ဟာတူရကီသမ္မတအဲဒဂွန်နဲ့တရားတွေ့ဆုံမှုရှိနေပြီးတူရကီသမ္မတက F-16 တိုက်လေယာဉ်တွေရောင်းပေးဖို့သမ္မတဂျိုးဘိုင်ဒင်ကိုတိုက်တွန်းပြောဆိုနိုင်ပါတယ်။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5ဒိုမီတာ24 kHz 12133ညဒိုမီတာ40 kHz 8433ညဒိုမီတာ51 kHz 5805နဲ့ဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်မြန်မာနိုင်ငံတဝမ်းမှာလက်ရှိအမျိုးသားအမျိုးသမီးနဲ့ကလေးငယ်စုစုပေါင်းတသန်းကျော်အိုးအိမ်စွန့်ထွက်ပြေးနေရတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကပြောဆိုပါတယ
် In addition more than 4 million children have not accessed education for
ဒါပြင်ကလေးငယ်လေးသန်းကျော်ဟာလည်းစာသင်နှင့်နှစ်နှစ်တိတိပညာသင်ကြားခွင့်မရဖြစ်နေကြောင်းကလေးတွေကိုတည်ငြိမ်အေးချမ်းစွာပညာသင်ကြားခွင့်မှာအဟန့်အတားတွေဖြစ်နေတာဟာဆိုရင်ကလေးလုံသားလူကုန်ကူးခံရမှုနဲ့အရွယ်မတိုင်မီအိမ်ထောင်ချက်ထားမှုတွေဖြစ်လာနိုင်တဲ့အန္တရာယ်ပိုပြီးများလာစေတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာလုပ်တဲ့အင်ကာနစ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။သွားလာခွင့်အခက်အခဲနဲ့ရန်ပုံငွေမလောက်ငှမှုတွေအကြီးအကျယ်ရှိနေပေမဲ့လည်းကုလသမဂ္ဂနဲ့မိတ်ဖက်တွေကနိုင်ငံတွင်းမှာဆက်လက်နေထိုင်ဆောင်ရွက်နေကြောင်း2022ခုနှစ်ပထမ4လအတွင်းလူပေါင်း 1.6 တန်းကိုကူညီပေးအပ်နိုင်ခဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာလူသားချင်းစာနာမှုတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်မှာဖော်ပြထားတဲ့အတိုင်းချမ်းရှိနေတဲ့လူပေါင်း 6.2 တန်းကိုကုလသမဂ္ဂအနေနဲ့အကူအညီတွေပေးအပ်နိုင်ရေးကတော့ရန်ပုံငွေထပ်ထိုးရရှိမှု၊သွားလာခွင့်တိုးတက်ရရှိမှု၊ပြည်ဝင်ခွင့်ကြံ့ကြာမှု၊ဗန်လုံကအတားအဆီးတွေလိုတားမြစ်ကန့်သက်ချက်တွေကိုဖယ်ရှားပေးမှုအပေါ်မှာမူတည်တယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံအတွက်ဆန္ဒမှုအကူအညီဒေါ်လာ126တန်ရရှိရေးပန်ကြားထားတာမှာအခုချိန်ထိ17ရာခိုင်နှုန်းသာရရှိသေးတာဖြစ်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်တဲကိုလူကုန်ကူးသူတွေခေါ်ဆောင်လာတဲ့ တရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေအပူဒဏ်ကြောင့်ကုန်တင်ရင်နောက်ခန်းထဲမှာတည်ဆုံရသူအရေအတွက်ဟာအင်္ဂါနေ့မှာ52ယောက်အထိရှိသွားပြီဖြစ်ပါတယ်တက်ဆက်ပြည်နယ်တောင်ပိုင်းဆန်အန်တိုနီယိုမြို့မှာအပူချိန် 39.4 စင်တီဂရိတ်အထိပူပြင်းတဲ့ရာသီဥတုကြောင့်ကုန်တင်ရင်နောက်ခန်းမှာ46ဦးတည်ဆုံနေတာကိုသက်ဆိုင်ရာတာဝန်ရှိသူတွေကတင်းနှင်းလာနေမှာတွေ့ရှိခဲ့ကြပါတယ်အင်္ဂါနေ့မှာတော့တည်ဆုံသူအရေအတွက်ဟာ52ယောက်အထိတိုးလာခဲ့ပါတယ်ဒီအဖြစ်ပြက်ဟာမကြသိမီကာလတဲ့အတွင်းမက္ကဆီကိုနယ်စပ်လူကုန်ကူးမှုကိစ္စတွေမှာအဆိုးအဝါဆုံးဖြစ်ရတစ်ခုဖြစ်ပါတယ်။ရွှေပြောင်းဝင်ရောက်လာသူတွေလိုက်ပါတဲ့လာတဲ့ကုန်တင်ရင်ကားမှာတောက်ရည်တင်ဆောင်လာတဲ့လက္ခဏာမတွေ့ရသလိုတုံးလို့ရတဲ့လေအေးဆက်တက်ဆင်ထားတာကိုလည်းမတွေ့ရဘူးလို့အမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်။သေဆုံးသူတွေထဲမှာမက္ကဆီကိုနိုင်ငံသား22ဦး၊ဂွန်ဒီမာလာ9ဦးနဲ့ဟွန်ဒူရပ်စ်က2ဦးပါဝင်ပါတယ်။ကြံ19ဦးနဲ့ပတ်သက်ပြီးဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာအတိအကျမသိရသေးဘူးလို့မက္ကဆီကိုအာဏာပိုင်တွေကပြောဆိုပါတယ်။ကလေးလေးဦးအပါအဝင်16ဦးကိုတော့ဆေးရုံတင်ကူးသားထားရပါတယ်။သေဆုံးသူတွေထဲမှာတော့ကလေးတွေမပါဝင်ပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်အမိမြေလုံခြုံရေးဌာနကစုံစမ်းစစ်ဆေးမှုတွေလုပ်နေကြောင်းအမေရိကန်လူဝင်မှုကြီးကြပ်ရေးဌာနကတော့ပြောဆိုထားပါတယ်ခင်ဗျာ။
မတန်ဆွမ်းဖြစ်စေတဲ့ပိုလီယိုကူးစက်မှုတွေပြန့်တွေ့လာရတဲ့ပါကစ္စတန်နိုင်ငံမှာအင်ကာနီကနိုင်ငံအနောက်မြောက်ပိုင်းဒေသတွင်တနတ်သမားတွေပြစ်ခတ်တာကြောင့်ပိုလီယိုကာကွယ်ဆေးတိုက်ကျွေး၍အဖွဲ့ဝင်3ဦးသေဆုံးပြီး2ဦးထဏ်ရာရပါတယ်။အာဖဂန်နစ္စတန်နဲ့နေဆက်ပရိပခတွေရှိနေတဲ့မြောက်ပိုင်းဝါဇီရစ်စတန်ဒေသတွင်အင်တန်ရာရောက်ပိုလီယိုကာကွယ်ဆေးတိုက်ကျွေးမှုဆောင်ရွက်တဲ့အင်ကာနီမနက်ခင်းမှာတနတ်နဲ့ပြစ်ခတ်ခံရတာဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ပိုလီယိုရောဂါပိုးကြောင့်ဒီနှစ်အတွင်းပါကစ္စတန်ကလေးငယ်17ဦးအကျော်သေခဲ့ပြီးဒါဟာဆိုရင်ကမ္ဘာမှာအရေးအတွက်အများဆုံးဖြစ်ပါတယ်။ဖြစ်ပွားသူအလုံးကဝါဇီရစ်စတန်ဒေသကဖြစ်ကြောင်းပိုလီယိုတိုက်ဖျက်ရေးအမျိုးသားစီမံကိန်းကပြောပါတယ်။အင်ကာနီကတည်ဆုံထံရရခဲ့တဲ့တိုက်ခိုက်မှုတွေကတော့ဘယ်အဖွဲ့ကလုပ်ခဲ့တယ်ဆိုတဲ့ကိုထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။ပိုလီယိုကာကွယ်ဆေးတိုက်ကျွေးရေးအဖွဲ့ပေါ်တိုက်ခိုက်မှုကိုကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကရှုတ်ချထားပါတယ်ရှင
်။မွေအပောင်းဝင်တရိတ်ဆန်အရှင်အကောင်တရာကျော်ကိုခိုးသွင်းဖို့ကြိုးပမ်းတဲ့အိန္ဒိယနိုင်ငံသားအမျိုးသမီး2ဦးကိုထိုင်းလေဆိပ်မှာဖမ်းမိခဲ့ကြောင်းထိုင်းတော်ရန်တရိတ်ဆန်ကာကွယ်ရေးတာဝန်ရှိသူတွေကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။အသက်38နှစ်အရွယ်နတိရာရာဂျာနဲ့အသက်24နှစ်အရွယ်ဇကီဆူလတန်တို့နှစ်ဦးကိုဘန်ကောက်သူဝနဘူမိလေတိတ်မှာတနင်္ဂနွေနေ့ညကစစ်ဆေးရမှာတော်ရိုင်းတရိတ်ဆန်တွေတရားဝင်တည်ဆောင်လာတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်။တည်ယူလာတဲ့တရိတ်ဆန်အရှင်တွေရဲ့ကာလတန်ဖိုးကအမေရိကန်ဒေါ်လာ9600ဘိုးလောက်ရှိပြီးမွေးအရှင်အကောင့်20၊သင်းကွေချ2ကောင်၊ဖြူ2ကောင်၊လိပ်38ကောင်နဲ့ပုတ်တင်ညိုအကောင့်50တို့ကိုအိမ်နှလုံးနဲ့ထည့်သည်လာတာဖြစ်ပါတယ်။ထိုင်းနိုင်ငံတော်ရိုင်းတရိတ်ဆန်တရားဝင်ရောင်းဝယ်ဖောက်ကားတဲ့ဂျာဂန်တွေကဖြစ်ပြီးအဓိကကတော့တရုတ်နဲ့ဗီယက်နမ်နိုင်ငံတွေကဝယ်ယူကြတာလို့ဆိုပါတယ်။သူတို့နှစ်ဦးကိုတော်ရိုင်းတရိတ်ဆန်ကာကွယ်စောင့်ရှောက်ရေးဥပဒေအပါအဝင်တရိတ်ဆန်ကနေတစင်ကူးဆက်တတ်တဲ့ယောဂကာကွယ်ရေးဥပဒေအကောက်ခွန်ဥပဒေအရအရေးယူသွားမှာဖြစ်ကြောင်းထိုင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်ခင်ဗျာ။သတင်းတွေကိုမတ်သိန်ကီထိုင်းနဲ့အတူကျွန်တော်တို့ကတင်ပြပေးခဲ့တာပါဆက်လက်ပြီးတော့သတင်းဆောင်ပါနဲ့သတင်းပေးပို့ချက်တွေကိုထုတ်လင်းပါရမယ်ခင်ဗျာအခုဆက်လက်ပြီးပထမဆုံးတင်ပြမယ်သတင်းပေးပို့ချက်တစ်ပုဒ်ကတော့ကချင်ပြည်နယ်ဖားကန်းမြို့နယ်ဟောင်းပါကျေးရွာမှာရှမ်းနီစာပေယဉ်ကျေးမှုကောမဒီနာယကတပ်ဖြတ်ခံရမှုဟာ KIA ရဲ့လက်ချက်အဖြစ်ရှမ်းနီအမျိုးသားတပ်မတော် SN တွေကဆွဆွဲလိုက်ပြီးဒီတပ်ဖြတ်မှုဟာလူမျိုးရေးပဋိပက္ခဖြစ်စဉ်နိုင်ရဲ့လောက်ရအဖြစ်သုံးသပ်ထားပါတယ်KIA ကတော့အရက်သားကိုတပ်ဖြတ်ဖို့မူဝါဒမရှိကြောင်းညှင်းဆုပ်ထားသလိုဒီတပ်ဖြတ်မှုကိုစုံစမ်းဖြေရှင်းသွားမှာဖြစ်ကြောင်းတုံ့ပြန်ထားပါတယ်။ရန်ကုန်ကနေပေးပို့ထားတဲ့သတင်းကိုတော့ကျွန်တော်ကပဲဆက်ပြောပြပေးပါမယ်ခင်ဗျာ။ဖားကန်းမြို့နယ်ဟောင်းပါကျေးရွာမှာဒီလ25ရက်နေ့ညနေပိုင်းကအမည်မသိလက်နက်ကိုင်နှစ်ဦးကရှမ်းနီစာပင်နဲ့ယဉ်ကျေးမှုကော်မတီနာယကဦးတန်းဖေ62နှစ်ကိုတနက်နေ့ပစ်တက်ခဲ့ပါတယ်။ဒီတပ်ဖြတ်မှုဟာကချင်လူမျိုးရေးတပ်မတော် KIA ရဲ့လက်ချက်ဖြစ်တယ်လို့ရှမ်းနီအမျိုးသားတပ်မတော် SNA ရဲ့ပြောခွင့်ရှိသူဘုံမူကြီးဆိုင်းအောင်မင်းက VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့စုံစမ်းထားချက်အရပေါ့လေသုံးသပ်ကြည့်တာကတော့ KIA ကနေလုပ်တယ်လို့ပဲကျွန်တော်တို့အနေနဲ့သုံးသပ်လို့ရပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ပြဿနာဖြစ်ထားတဲ့အချက်ကြီးရှိနေတဲ့အခါကျတော့ဒါ KIA လက်ချက်လို့ပဲကျွန်တော်အနေနဲ့တွေးရပါတယ်က
SNA ရဲ့ထုတ်ပြန်ချက်မှာတော့ဦးတန်းဖေဟာဖားကန်းမြို့နယ်ရှိရှမ်းနီရီနေထိုင်ရာကျေးရွာအပွင့်မှာ ကချင်မနောတိုင်းစိုက်ထူမှုနဲ့စာတင်ကြောင်းကိစ္စနဲ့ပတ်သက်လို့ကချင်ပါသာရေးခေါင်းဆောင်တဦးနဲ့စကားအခြေအတင်ဖြစ်ခဲ့ပြီးအဲ့ဒီညနေမှာပဲတပ်ဖြတ်ခံရကြောင်းဖော်ပြပါတယ်။ဦးတန်းဖေဟာအသက်60ရှိပြီးနှစ်ပေါင်းများစွာရှမ်းနီအရေးဆောင်ရွက်နေသူဖြစ်တဲ့အပြင်ပြီးခဲ့တဲ့ဆယ်စုနှစ်ကျော်ကတည်းကရက်ကျေးအုပ်ချုပ်ရေးမှူးတာဝန်ယူခဲ့ဘူးကြောင်းလည်းသိရပါတယ်။ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ KIA မှာအရသားတွေတပ်ဖြတ်တဲ့မူဝါဒမရှိကြောင်းဗဟိုကညွှန်ကြားတာမျိုးလည်းမရှိကြောင်းပြောဆိုပါတယ်
။အဲဒီသူပြန်ကြေညာတဲ့နဲ့ပတ်သက်လို့ကျွန်တော်တို့ခေဟောတော့အဲဒါလုံးချန်ဖို့တလို့အဲလူကိုတတ်တို့ဆိုတဲ့အဲဒီမူဝါဒတွေကျွန်တော်တို့စီမမရှိဘူး။အခုဖြစ်စဉ်နဲ့ပတ်သက်လို့လည်းကျွန်တော်တို့ကညွှန်ကြားတာမရှိဘူး။ဒုတိယချက်ကတော့ကျွန်တော်တို့လည်းသိဆင်းနေတယ်။အာမိတူတော်ကနေလို့ကလည်းတော့အဲကျွန်တော်တို့အဲစစ်တပ်ကလူဒီများလုတာပေါ့ပါတော့ကျွန်တော်တို့မဟုတ်လို့ရှင်တော့အဲပြန်ပြီးမှတို့တို့ပြန်ဆွေးနွေးရမှာဖြစ်ပါတယ်ဟုတ်လို့ရှင်လည်းဘာကြောင့်ဒီလိုဖြစ်တယ်ဆိုတာကတော့ကျွန်တော်တို့လည်းပြန်မှတ်ဖြေရှင်းရမှာ
ဖြစ်အစနေကဘုံမူးကြီးဆိုင်းမင်းကအဖြစ်အပျက်ဟာလူမျိုးရေးပြဿနာကိုဥတည်နေတာကြောင့်ပြင်းပြင်းထန်ထန်တားမြစ်ဖို့လိုကြောင်းဆက်ပြောပါတယ
်ဒီလိုမဖြစ်အောင်ရေလုံးကကျွန်တော်တို့ပြောဆိုခဲ့ပြီးတာရှိပါတယ်ဒီလိုလုပ်လို့ရှိရင်လူမျိုးရေးပြဿနာတွေဖြစ်ပေါ်လာနိုင်တယ်လို့ပြောခဲ့ပြီးပါတယ်။အဲဒါမျိုးတို့အနေနဲ့ဆက်ပြီးတော့မှကျွလွန်လာတဲ့အခါကျတော့လူမျိုးရေးပြဿနာကိုသမင်ကြီးကဖန်တီးလိုက်တယ်လို့ကျွန်တော်အနေနဲ့ယူဆလို့ရပါတယ်။ဒီလူမျိုးပြည်ပခန့်တွေဖြစ်အောင်သူတို့ဘက်ကနေပြင်းပြင်းထန်ထန်ကိုတောင်းပန်ထားမှရလိမ့်မယ်ကြ။ဒါလည်းဆိုတော့ဒီလိုကိစ္စမျိုးတွေကကျွန်တော်တို့ကလည်းစတင်ပြီးကျွလွန်လာမှာမဟုတ်ပါဘူး
။ဘုံမူကြီးနော်ဘူးကတော့ရှမ်းနဲ့ကချင်ဟာကချင်ပြည်နယ်ကဌာနေတိုင်းရင်းသားတွေဖြစ်တာကြောင့်လူမျိုးရေးပฏิပက္ခဖြစ်စီတာမျိုးကိုမလုံစော်ကြဖို့လိုအပ်ကြောင်းပြောဆိုပါတယ
်။လူမျိုးရေးပြဿနာတည်အောင်ကတော့မလုံစော်တာတော့ကောင်းဆုံးဖြစ်ပါတယ်။ချားနဲ့ချင်းဆိုတဲ့လူမျိုးရေးဖြစ်စေတဲ့ဒီတောင်းအောင်တရားတော့မလုံကောင်းပါဘူး။ကျွန်တော်တို့ချမ်းတိုင်းသားတွေကျွန်တော်တို့ပချင်းတိုင်းသားတွေအားလုံးအတူတူပါပဲ။ကျွန်တော်တို့ပချင်းပြည်နယ်ကဌာနေသားတွေဖြစ်ပါတယ်။ဆိုတော့လူမျိုးရေးအပြဿနာဖြစ်အောင်ပေါ့နော်အလုပ်ဆောင်တာတရားတော့ဖြစ်တင်ဖို့လို့ကျွန်တော်တင်ပါတယ်ဟုတ်ကဲ့
ဖာကန်ဒေတာကန်တူကတော့လောလောဆယ်လူမျိုးရေးပြဿနာဖြစ်ပွားစေနိုင်မဲ့အရေးလက္ခဏာမရှိကြောင်းနဲ့အမှန်တကယ် KIA ကတပ်ဖြတ်ခန့်ရင်လဲနှစ်ဖက်ညှိနှိုင်းဖြေရှင်းစီလိုကြောင်းပြောပါတယ
်မြို့ပြောတော့ရှမ်းပြည်နဲ့ဒီလက်ရှိတစ်ချေလူမျိုးစုကလူမျိုးရေးအမိခါစတင်တရားတော့ကျွန်တော်အဲ့အရေးကြီးတော့မသိဘူးကြဒီလိုဖြစ်တဲ့အပေါ်မှာအခုတစ်ခါကလည်းပြန်ပြီးရပ်ရပ်နဲ့တက်ဖြစ်ပြီးဖြည့်ရှင်းနေတယ်ဆိုတော့အခုတဘောပြောင်းတော့နားလည်အောင်ကျွန်တော်တို့ခွင့်လွှတ်လာအောင်ဖြည့်ရှင်းတော့ပုံပြီးကောင်းမယ်လို့ထင်ပါတယ
်2020ခုနှစ်ဇူလိုင်လအတွင်းဖားကတ်မြို့နယ်စဲစင်းကျေးရွာမှာရှမ်းပြည်လူငယ်နှစ်ဦးဖမ်းဆီးတပ်ဖြတ်ခံခဲ့ရတာနဲ့ပတ်သက်ပြီး KIA နဲ့ရှမ်းပြည်နိုင်ငံရေးလူမှုရေးအသင်းအဖွဲ့တွေအကြားတင်းပါမှုရှိခဲ့သလိုညှိနှိုင်းဖြည့်ရှင်းခဲ့တာတွေလည်းရှိခဲ့ပါတယ်ဒါကတော့ရှမ်းနေရပ်ဘက်ကောင်းဆောင်တကူအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့ထားတဲ့သတင်းကိုကျွန်တော်ကပြောပြပေးခဲ့တာပါဆက်လက်ပြီးတော့ပုဂံညောင်ဦးဘက်ကအခြေအနေတွေကိုပြောပြပါအောင်မယ်မန္တလေးတိုင်းညောင်ဦးမြို့နယ်ပုဂံမြို့ဟောင်းမှာစစ်သားနဲ့ရဲအင်အားအတော်များများခြားထားပြီးမြို့အဝင်အထွက်စစ်ဆေးတာတွေရှိနေတယ်လို့ဒေသခံတွေကပြောဆိုပါတယ်မြို့တွင်းမှာတော့လမ်းပြပြင်တာတန်ရှင်းရေးဆောင်ရွက်တာတွေဒီရက်ထက်လုပ်နေတယ်လို့ပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မတ်သိငီထိုက်ကဆက်ပြောပြမှာပ
ါစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမြင့်အောင်လှိုင်ဒီအပိုင်းတဲမှာပုဂံကိုရောက်လာမှာဖြစ်လို့အရင်ကထက်ပိုပြီးလုံခြုံရေးတူးချထားတယ်လို့ပုဂံဒေသခံတွေကပြောပါတယ်ပုဂံမြို့အနီးတဝိုက်နေရာတွေကိုပါဖြန့်ပြီးလုံခြုံရေးယူထားတဲ့အကြောင်းပုဂံကခီးသွွားလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ
်ရင်ရစီရီအလောက်ကြီးမထောက်ဘူးပြဒီနေ့ရနေသွားပြီးစီတီစီစီတော်တော်များတယ်ပြမျိုးအဝင်အထွက်အကုန်လုံးကအစစစ်စီများတယ်ပြီးတော့အယောက်မြစ်ထဲမှာလည်းအဲသူတို့လွန်လွေးချတာရှိရပြအဲပြီးတော့ရုပ်တင်နဲ့လည်းတော်လာနေရရှိရဲစစ်တာတော့မျိုးအဝင်အထွက်မှာဆဲပ
ြပကံမျိုးအဝင်အထွက်မှာစစ်စေးတာတွေရှိပေမဲ့မျိုးတွင်းမှာဖျားဘူးဧည့်သည်တွေကတော့တားဆီးစစ်စေးတာမျိုးမရှိဘူးလို့ဒေသခံတို့ကပြောပါတယ်စစ်ကောင်စီတပ်သားတွေကိုဖျားစီတီတိုင်းမှာအဆောင်သဘောမျိုးတွေ့ရတယ်လို့လဲဗကံအဲလန်းညွန့်တူကပြောပါတယ
်တဆွဲထားလာပါလားဘလို့လားတော့မသိဘူးနော်ဖျားနေပြိုင်မှာဆောင်လေးရောအရင်တက်ပုံချထားတော့တွေ့ရတယ်ဒါပေမဲ့ဧည့်သည်မိလားမြန်လားပေါ့နော်ကားတွေဆဲလားကြည်လားတော့တခုမှမလုပ်ဘဲနဲ့တွက်တူအဲ့လိုဆောင်နေနေဆောင်တာပေါ့နော်နောက်ကလည်းကျွန်တော်ဧည့်သည်ခေါ်ကျွန်တော်ကကျွန်တော်ဖျားဖို့သမိုင်းရှင်းပြီးရနေဧည့်သည်ပြန်တင်ပြီးရင်ကပြန်ထွက်နောက်ဖျားသွားနောက်ဖျားမှာလည်းအဲ့လိုတွေ့နေတယ် ာမှတော့သူကလည်းဘယ်လိုချင်တော့မရှိဘူးလဲလို့ပတ်တော့တော့ပုံမှန်ပဲဗျလူကြီးကလည်းဧည့်သည်လဲရတယ်ပေါ့နော်
ပကံမျိုးတွင်တဲမှာလဲလမ်းတွေပြုပြင်ပြီးတစ်ပင်တွေကိုထုံးတုတ်တန့်ရှင်းတာတွေဒီရက်ပိုင်းထဲမှာလှုပ်ကြတယ်လို့လဲဒေတာခန်တူကပြောပါတယ
်။လမ်းနေရှင်းတော့ပုံမှန်တော့လမ်းနေရာမင်းများဖြစ်တာရပါရဲ့ပေါ့သူဆိုရနာမနဲ့တူရတယ်။အဲ့နဲ့မလမ်းခဲတာတွေပေါ့နော်။လမ်းရှင်းတာတွေနောက်တော့ဒီလမ်းကြံချောအောင်လုပ်တာတွေအဖေးဖက်ဖက်လဲနားလေးကိုဒီပေါ့ဆက်လေးနဲ့တက်တက်နေတောက်ရှင်းလုပ်တာတွေပေါ့နော်။အဲ့တက်တက်လေးကိုကြံပြီးတော့ထုံးတုတ်ပြီးဝိုင်းတာတွေပေါ့နော်။အဲ့လမ်းတွေကတက်တက်လေးကို
စစ်ကောင်စီအများစုအများစုကဇွန်လ15ရက်ကတည်းကပကံရင်ကျင်းမှုနယ်မြေမှာရှိတဲ့ဖုံကြီးချောင်းတချို့မှာစခန်းချလုံခြုံရေးယူထားတာလို့ဖုံကြီးချောင်းနဲ့နှီးဆက်သူတချို့ကပြောပါတယ်။အခုလိုအချိန်ကြာကြာတက်ဆွဲနေရယူထားပြီးဒီရက်ပိုင်းတွင်မှာလမ်းပြုပြင်တာတွေအပြင်ဇေဒီတိုင်းမှာလုံခြုံရေးတွေချထားတာတွေကြောင့်စစ်ကောင်စီခေါင်းဆောင်ပကံဒေသကိုလာမယ်လို့ဒေသခံတွေကခန့်မှန်းကြတာပါ။စစ်ကောင်စီဘက်ကတော့အခုလိုပကံရင်ချင်းမှုနယ်မြေမှာလုံခြုံရေးတွန့်မြင့်ထားတာနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ထားတာမရှိသေးပါဘူး။ရှေ့သတင်းပတ်အတွင်းမှာပဲပကံဒေသမှာလမ်းချမ်းမဲခေါင်ဒေသရင်းစီဝေးပွဲကျင်းပဖို့လည်းအစီအစဉ်ရှိပါတယ်ရှင
်။ဒါကတော့မတ်သိကီထိုက်ပြောပြသွားတာပါ။ VOA ရဲ့ဗုဒ္ဓဟူးနေ့မနေ့ဘက်အတန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဆက်လက်ပြီးတော့ပတိပက္ခရဲ့အတွင်းကကလေးတွေနဲ့ပတ်သက်တဲ့စောင်းပါကိုတင်ပြပါဦးမယ်။2005ခုနှစ်ကနေ2020ပြည့်နှစ်အတွင်းလက်နက်ကင်တိုက်ပွဲတွေမှာကလေးတွေပေါ်ပြစ်မှုပေါင်း 26,000 ကျော်ကျူးလွန်တာခံခဲ့ရတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကပြောဆိုပါတယ် VOA သတင်းတောက်လီစာရှလိုင်းဂျနီဗာကနေသတင်းပေးပို့ထားတာကိုကိုရဲမောင်ကဆက်ပြောပြပေးပါမယ်ခင်ဗျာ
အာဖရိကအာရှအရှေ့အလယ်ပိုင်းနဲ့လက်တင်အမေရိကတိုက်ကပဋိပက္ခပေါင်း30ကျော်ကိုလေ့လာရမှာကလေးတွေဟာစစ်ရဲဒဏ်ကိုခံရပြီးပြောမပြနိုင်လောက်အောင်ဆိုးရွားတဲ့အရာတွေကိုကြာရှည်စွာခံနေရတယ်လို့ထုတ်ပြန်ပါတယ်။ဒီလေးလချက်ထဲမှာပါတဲ့ကိန်းဂဏန်းတွေကလက်တွေ့ဖြစ်နေတာတွေရဲ့တစ်စိတ်တစ်ပိုင်းလောက်သာဖြစ်ပြီးပဋိပက္ခအကြမ်းမှာကလေးတွေအပေါ်ကျူးလွန်ခံနေရတဲ့လက်တွေ့အခြေအနေဟာဒီထက်ပိုများတယ်လို့လည်းသူတည်တီတွေကပြောပါတယ်။ကလေးတွေအပေါ်ဆိုးရွားစွာကျူးလွန်မှုတေချာအတိပြုလို့ရတဲ့အရေးအတွက်ကတော့တနေ့ကိုပြန်မြ80တမှုရှိတယ်လို့အရေးပေါ်အခြေအနေမှာကလေးတွေကိုအကာအကွယ်ပေးရေးဆိုင်ရာ UNICEF အဖွဲ့ရဲ့အကြီးတန်းအကြံပေးတရှာဂိလ်ကပြောပါရယ်ပရိပခအတွင်းတေကြေထိခိုက်သူကလေး34,000ကျော်ရှိကြောင်းလည်းအစီရင်ခံစာမှာဖော်ပြခဲ့တာပ
ါ Between 2016 and 2020 82% of
2016 and 2020ပြည်နယ်ပရိပခတွင်အတည်ပြုထားတဲ့ကလေးသေးဆုံးမှုပေါင်းရဲ့80နေရာဂိုင်းနှုန်းကအာဖဂန်နစ္စတန်အစ္စရေးနဲ့ပါလက်စတိုင်းဆီးရီးယားယီမင်ဆိုမာလီယာဒီနီးယား၅ခုမှာဖြစ်ခဲ့တာပါအရေးတကြီးထောက်ပြလို့တဲ့အချက်တစ်ချက်ကတော့ကလေးတွေဟာမတရားပြစ်မှုကျူးလွန်ခံရတာကတမှုမကဖြစ်နေပြီးအခြေအနေကပိုဆိုးလာနေပါတယ်
။ပြန်ပြီးဆွဲခံရတဲ့ကလေးတွေဟာတိမ်သွင်းခံရတာ၊လိန်စော်ကားခံရတာစတဲ့တခြားမတရားမှုတွေကိုလည်းခံရလေးရှိပါတယ်။ပရိပကကြားမှာအနည်းဆုံးကလေး 14,200 ပြန်ပြီးဆွဲခံရပြီး 9,300 ကျော်ဟာစစ်သားတွေအဖြစ်တိမ်သွင်းစုဆောင်းတာခံရတယ်လို့လည်းထုတ်ပြန်ချက်ထဲမှာအတည်ပြုထားပါတယ်။ဒါရင်မကသေးပဲကလေးတွေဟာအာဓမ္မပြုကျင့်ခံရတာအသင်းအာရမအိမ်အောင်ပြုခံရတာနဲ့လိန်အမျက်ထုတ်ခံရတာတွေလည်းရှိနေပါတယ်။အ ਨੇ ဆုံးကလေး 14,200 ဟာနှီးမျိုးစုံနဲ့လိန်စော်ကားခံရတယ်လို့လည်းပါပါတယ်။ကလေးတွေလိန်စော်ကားခံရတာကသတင်းပေးတိုင်ကြားခံရတာအ ਨੇ ဆုံးလို့အကြံပေးတက်ရှာဂိလ်ကပြောပါတယ်
။ Sexual violence does occur against children. It is used as a tactic.
ကလေးတွေအပေါ်လိန်ပိုင်းဆိုင်ရာစော်ကားမှုဖြစ်နေပါတယ်။ဒါကိုစစ်အတွင်းနီလန်းတစ်ခုတစ်ဖွဲ့အသုံးချနေတာပါ။ပဋိပက္ခရှိရာနေရာတိုင်းမှာဒီကိစ္စနဲ့ပတ်သက်လို့တိုင်ကြားမှုကအ ਨੇ ဆုံးမှာဘာလို့လဲဆိုတော့ဆက်သွယ်တိုင်ကြားနိုင်ဖို့အခက်ခဲနဲ့တိုင်ရမှာကိုကြောက်လန့်နေတာတိုင်ပြီးလို့အမဲဆက်ကြံခဲ့မဲ့အရေးစိုးရိမ်မှုတွေကြောင့်ဖြစ်ပါတယ်ကလေးတွေဟာအကြောင်းမျိုးစုံနဲ့အသုံးချခံရပြီးတမင်သက်သက်ပြစ်မှတ်ထားလုပ်ခံနေရတယ်လို့တောင်းယူဆလို့ရပါတယ်လက်နက်ကိုင်ပဋိပက္ခအတွင်ပါဝင်တဲ့သူတွေအကုန်လုံးကိုတောင်းဆိုချင်တာကတော့ကလေးတွေကိုအသုံးချနေတာတွေကိုချက်ချင်းရက်တန်းကရက်ဖို့ပါ
ကလေးတွေဟာစစ်သားအဖြစ်စူဆောင်းတိမ်သွင်းခံရကပစ္စည်းတွေ၊လိန်ဂျွန်၊စာပို့တွေအဖြစ်နဲ့အတုံးချခံနေရပြီးမတရားပြစ်မှုကျွလွန်မှုတွေရကြဖို့လည်းတောင်းဆိုထားပါဗျ။ပဋိပက္ခအတွင်းမှာပါဝင်သူတွေအနေနဲ့နိုင်ငံတကာလူသားချင်းဆိုင်ရာနဲ့လူခွင့်ရေးချမှတ်ချက်တွေကိုလေးစားလိုက်နာဖို့နဲ့ကလေးတွေကိုအကာအကွယ်ပေးနိုင်ဖို့နည်းလမ်းတွေချမှတ်ဖို့ကို UNICEF ကပြောကြားလိုက်ပါဗျ။အဖွဲ့ကြီးအနေနဲ့ကလေးတွေအပေါ်ပြစ်မှုကျွလွန်မှုအချို့ကိုအကာအကွယ်ပေးနိုင်ခဲ့ပြီးတချို့နေရာတွေမှာတော့ကျွလွန်သူတွေနဲ့စိစက်ညှိနှိုင်းမှုတွေကြောင့်ဟန်တားနိုင်ခဲ့တယ်လို့ဆိုပါရယ် ပြီးခဲ့တဲ့နှစ်20အတွင်းအနည်းဆုံးကလေးတသိန်း800,000ဟာလက်နက်ကင်အဖွဲ့အစည်းတွေလက်ထဲကနေလွတ်မြောက်လာခဲ့တယ်လို့လဲ UNICEF အစီရင်ခံစာကဖော်ပြထားပါတယ်ခင်ဗျာ
။ကိုရဲမွန်ပြောပြသွားတာပါ။ပဋိပက္ခတွေအတွင်းကကလေးတွေအကြောင်းအပြီးမှာတော့တဘာဝပတ်ဝန်းကျင်ဆိုင်ရာအကြောင်းအရာတစ်ခုကိုဆက်လက်ပြောပြလိုပါတယ်။ကဘာတလောမြေစီလော6သိန်းမှုနဲ့မိုးကောင်ရေရှောင်းမှုတွေကိုတိုက်ဖျက်ဖို့မြေယာစီမံခန့်ခွဲမှုတွေစိန်လန်းစုပြေအောင်ပြုစုပြောင်းထောင်မှုအစီအစဉ်တွေနဲ့တုံ့ပြန်ကြဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ကဘာတလောလူတန်းပေါင်းရာနဲ့ချီခံစားနေရတဲ့အခြေအနေတွေကိုဖြေရှင်းဖို့ကုလသမဂ္ဂကဒီတိုက်တွန်းလိုက်တဲ့အကြောင်းကိုတော့ VOA သတင်းတောက်လီဆာရှလိုင်းသတင်းပေးပို့ထားတာကိုကိုအောင်လွင်ဦးကဆက်ပြီးပြောပြပေးပါမယ်
။မြောက်အာဖရိကဒေသကအပူလမ်းကြောင်းဥရောပမှာအခုခါအချိန်ကမဟုတ်ပဲပြင်းထန်တဲ့အပူဒဏ်ခံနေရပါတယ်။မန်လာနဲ့ဧပြီလအတွင်းကာလကြာရှည်အပူရန်ခံနေရတာတွေကလည်းပိုဆိုးလာပါတယ်။ဥရောပနိုင်ငံတွေဟာပုံမှန်အားဖြင့်ဇူလိုင်နဲ့ဩဂုတ်လတွေမှာအပူရန်ခံရလေရှိပေမဲ့အခုကဇွန်လလယ်မှာကတည်းကခံစားနေကြရတယ်လို့လည်းကမ္ဘာမိုးလေဝသအဖွဲ့ WMO ရဲ့ပြောခွင့်ရ Clarion News ကပြောပါတယ်။ဥရောပနေရာတော်တော်များများမှာမိုးကောင်ရေရှားမှုတွေနဲ့အတူဖြန့်မြအပူချိန်ဟာဆယ်ရာခိုင်နှုန်းကျော်ပိုများနေတယ်လို့လည်းပြောပါတယ်။
As a result of climate change, heat waves are starting earlier. They're becoming more frequent and more severe because
ရာသီဥတုဖောက်ပြန်မှုကြောင့်အပူလိုင်းတွေလည်းဆောလာပါတယ်။ကမ္ဘာလေထုထဲမှာကာဗွန်ဓာတ်ငွေတွေစံချိန်တင်လောက်အောင်ပိုများလာတာကြောင့်မကြာခဏအဖြစ်များလာပြီးပိုပြီးတော့လည်းပြင်းထန်လာပါတယ်။ဒီကနေ့ဒီအချိန်မှာတွေ့မြင်နေရတဲ့အခြေအနေဟာအနာဂတ်မှာကြုံရမယ့်အခြေအနေပါ
။အပူလိုင်းတွေကမိုးကောင်ရေရှားမှုတွေတောမီးတွေနဲ့ကနေရခြေပြက်မှုတွေဖြစ်တတ်ပါတယ်။မိုးကောင်ရေရှားမှုတွေမကြာခဏကြုံလာပြီးပြင်းထန်လာရမှာ2000ပြည့်နှစ်ခါစ29ရာခိုင်နှုန်းတိုးလာပြီးနှစ်စဉ်လူ55သန်းလောက်ခံစားနေရတယ်လို့လည်းဒလူဟမိုးကပြောပါတယ်။ကမ္ဘာ့ချမ်းမရေးဖွဲ့ဒလူဝေချိုကလည်းမိုးကောင်ရေရှားမှုတွေဟာအရေးကြီးတဲ့ကမ္ဘာ့ပြဿနာဖြစ်သတိပေးထားတာပါ။ဒေသတိုင်းမှာမိုးကောင်ရေရှားမှုတွေအဖြစ်များလာနေပြီးပုံမှန်ပြင်းထန်လာနေတာကြောင့်လူသန်းပေါင်းများစွာရဲ့ချမ်းမရေးနဲ့တာယာဝါပြောရေးကိုထိခိုက်လာနေတယ်လို့လည်းပြောပါတယ်။အထူးသဖြင့်အာဖရိကဥရောပဒေသမှာပြင်းပြင်းထန်ထန်ခံစားနေရတယ်လို့လဲ WHO ပြောခွင့်ရ Color Drive Day ကပြောပါတယ
် In the past 10 years the region has endured 3 severe droughts the frequency and severity of droughts in recent years linked to the changing climate has made it harder and harder for families to recover
လွန်ခဲ့တဲ့ဆယ်နှစ်အတွင်းဒီဒေသမှာပြင်းထန်တဲ့မိုးကောင်ရေရှားမှုနဲ့၃ချိန်ကြုံခဲ့ရပါတယ်ရာသီဥတုဖောက်ပြန်မှုတွေနဲ့ဆက်နွယ်နေတဲ့မကြာသေးခင်နှစ်တွေကမကြာခဏကြုံခဲ့ရတဲ့ပြင်းထန်တဲ့မိုးခေါင်ရေရှားမှုတွေကြောင့်ဒီဒေသကမိသားစုတွေပြန်လည်နလန်ထူအောင်ကြိုးစားရတာခက်ခဲတဲ့ထက်ခက်ခဲလာနေပါတယ်။အာဖရိကဥချိုဒေသကတန်းနဲ့ချီတဲ့လူတွေဟာငတ်မို့ခေါင်းမမှုနဲ့ရင်ဆိုင်နေရပါတယ
်။အကျက်တဲကိုရှောင်ရှားနိုင်မှုမိုးခေါင်ရေရှားမှုတန်းကိုရှော့ချဖို့နဲ့ကဏ္ဍရမြေကျေပြတ်မှုကိုကြိုတင်တုံ့ပြန်မှုတွေနဲ့တားဆီးနိုင်တယ်လို့လည်းကုလသမဂ္ဂအဖွဲ့အစည်းကလက်ခံထားကြပါတယ်။မိုးရေစုဆောင်းတာဆယ်မြောင်းဖောက်လောက်တာမိုးကောင်ရေရှားမှုတန်းခံနိုင်တဲ့တီးနှံတွေစိုက်ပျိုးနိုင်အောင်စီစဉ်တာစတဲ့စီမံနေနဲ့တုံ့ပြန်ဖြေရှင်းနိုင်တယ်လို့လည်းပြောပါတယ်စနေတိကျမြေယာစီမံခန့်ခွဲမှုတစ်ပင်စိုက်ပျိုးရေးစိမ့်လန်းစုပြေးစီမံခန်းတွေနဲ့ကဏ္ဍရမြေကျေပြန့်လာမှုတွေကိုတိုက်ဖျက်ပြီးအရင်ခြေနေမျိုးပြန်ရောက်လာအောင်ကြိုးပမ်းကြဖို့လည်းအကြံပြုထားတာပါမြေကာပေါင်းတန်းနဲ့ချီပြန်လည်ထိန်းသိမ်းနိုင်ခဲ့သလိုအလုတ်ကင်ပေါင်းထောင်ထောင်ချီဖန်တီးပေးနိုင်ခဲ့တဲ့အာဖရိကစာရေးဒေသကအေးရမဆင်းအောင်တိုင်းလို့အထိပ္ပယ်ရတဲ့ The Great Green Wall စီမံကိန်းကိုနမူနာဖြစ်နေလဲထောက်ပြထားကြပါတယ်ခင်ဗျာ
ကိုအောင်လင်းဦးပြောပြသွားတာပါခင်ဗျာ VOA ရဲ့ဗုဒ္ဓဟူးနေ့မနက်ပတ်အတန်လွင်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်ကျွန်တော်ရဲ့အတန်လွင်အစီအစဉ်တွေကိုလိုင်းဒိုမီတာ25 40နဲ့51တကွာနေဆက်လက်ထုတ်လွှင့်နေတာပါမကြမီအချိန်အတွင်းမှာအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါသေး။နောက်တနည်းကတော့ပြည်မြန်မာအီးမေးလ်လိပ်စာ bammi@viewnews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့လိုပါသေး။ နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းချက်တွေနဲ့သတင်းအကျဉ်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ VOA American အတန်ရဲ့ဗုဒ္ဓနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 12113ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805တို့ကပါခင်ဗျားတို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။ဆက်လက်ပြီးတော့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးမှာပါ။နောက်တော့ဆင်ရမယ့်အပတ်စဉ်ကဏ္ဍတွေအားဆိုလို့ရှိရင်လူမှုကွန်ရက်ပေါ်ကသတင်းတူးများအမေရိကန်နိုင်ငံရေးအကြောင်းမြင်ွေ့ချက်မှတ်စုကဘာတလွားခီးသွားအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုပထမအဆုံးအနေနဲ့ကတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမင်းနှစ်ဗီဒီယိုသတင်းလေးတွေကိုပြောပြခြင်းပါတယ်။ယူကရိန်းမြို့တော်ခီယက်ကိုရုရှားကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်မှုအရသာနေအိမ်တိုက်တာတွေကိုထိမှန်မှုကိုလံဘီယာနိုင်ငံကနွားရိုင်းဖမ်းပွဲလူပြည်နဲ့ပွဲကြည့်စဉ်ပြိုကျတဲ့အကြောင်းဒီလိုဆိုရှယ်မီဒီယာပေါ်ကလူကြည့်များတဲ့တမင်းနဲ့သတင်းတူလေးတွေကိုမတ်အေးတန်တာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
ပြည်ရဲ့သတင်းပတ်အတွင်းတော်တော်လေးအေးချမ်းနေတဲ့ KF မြို့တော်မှာတနင်္ဂနွေနေ့ကပောက်ကွဲမှုတွေနဲ့တိမ့်တိမ့်တုန်ခါခဲ့ပြန်ပါတယ်ယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားတပ်ဖွဲ့ပြီးခဲ့တဲ့တနင်္ဂနွေဇွန်လ26ရက်နေ့ကတော့ KF မြို့တော်ကိုပြန်ပြီးတော့စတင်တိုက်ခိုက်ခဲ့တာပါ။ဗိုလ်ချုပ်အကြောင်းလေးတစ်ခုပဲကိုဒုံးကျည်ကြပြီးတော့မြေကွက်လက်လက်ဂျန်ကြီးဖြစ်သွားတာကိုယူကရိန်းအရေးပေါ်ဌာနဗီဒီယိုမှာတွေ့ရပါတယ်
။ Before right now the summit NATO they attack. It's maybe symbolic aggression.
KF မြို့တော်ဝင် Vitaly Klitschko ကတော့ NATO ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာသူတို့ချတာဟန်ပြလှုပ်ပြတာဖြစ်နိုင်ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတသက်ကိုလှုပ်ပြတာပါလို့ပြောပါတယ်။ရုရှားရဲ့တိုက်ခိုက်မှုကြောင့် KF မြို့တော်မှာမနေ့အစောပိုင်းကလေးကမြို့လယ်မှာပောက်ကွဲမှု၄ခုလောက်ဖြစ်နေပါပြီ။ဒီတိုက်ခိုက်မှုတွေကြောင့်ကိုရက်တိုက်ဒစိတပိုင်းပြိုကျခဲ့ပြီးတော့မီးဆွဲလောင်သွားခဲ့တယ်လို့မြို့တော်ဝင်ကပြောပါတယ်။ရုရှားကတော့ယူကရိန်းမှာသူတို့တိုက်ခိုက်မှုတွေဟာအရက်သားတွေကိုပြင်းမှန်မထားပါဘူးလို့ပြောထားတာပါ။အင်းဒီကပြစ်မှတ်ထားတဲ့ယူကရိန်းစစ်ဖက်ပြစ်မှတ်တွေအားလုံးကိုထိအောင်ရုရှားကပြစ်နိုင်ခဲ့ပါတယ်။ယူကရိန်းဘက်ကပြန်ပြစ်တဲ့လေကြောင်းရန်ကာကွယ်ရေးစနစ်ချို့ယွင်းပြီးတော့ယူကရိန်းဒုံးကျည်ကသူ့ဘာသူပြန်ပြီးတော့သူ့အရက်သားတွေကိုထိတာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောသွားပါတယ်။အာဖဂန်နိုင်ငံမှာနှစ်ပေါင်း20အတွင်းလူသေးချင်မှုအများဆုံးငရင်လှုပ်သွားပြီးတဲ့နောက်အသက်ရှင်ကျန်ရစ်သူတွေရဲ့ရှင်တန်ရက်တည်းရဲ့လည်းအထုခက်ခဲနေပါတယ်။မိသားစုဝင်တွေဆုံရှုံရတဲ့ဒုက္ခအပြင်အတိုင်းအမြုံဆုံရှုံရခြင်းမှာကိုယ်ကြီးကယ်ဆယ်မှုတွေလည်းတေချာမရနိုင်တဲ့အခြေအနေနဲ့ရင်ဆိုင်နေကြရပါတယ်။အာဖဂန်နစ္စတန်အရှေ့ပိုင်းမှာလူတစ်ထောင်မကအသက်ဆုံးခဲ့ရတဲ့ဇွန်လ22ရက်နေ့အစောပိုင်းပြင်းအား 6.1 နဲ့လှုပ်သွားတဲ့ဒီငရင်ကြီးကြောင့်ရွာသားတွေရဲ့နေစဉ်ဘဝတော်တော်ခက်ခဲခက်ခဲဖျက်တမ်းရတာဖြစ်ပါတယ်။အက်ဘာရာမဲဆိုရင်သူ့ရဲ့ဇနီးနှစ်ဦးပါဝင်မိသားစုဝင်12ဦးဒီငရင်မှာဆုံးရှုံးလိုက်ရတာပါနိုင်ငံအရှေ့ပိုင်းပါကစ္စတန်နေစနာကသူတို့နေထိုင်တဲ့ပက်ဒီကာပြည်နယ်ကအထိအနာဆုံးဒေသတစ်ခုဖြစ်ပါတယ်ဆက်သွယ်ရေးလိုင်းတွေမကောင်းလမ်းတွေလည်းတေချာမပေါက်တာမလို့ကုညီကယ်ဆယ်ရေးလုပ်ငန်းတွေမတွင်ကျပါဘူးဒီငရင်ကြီးကနှစ်ပေါင်း20အတွင်းမှာအာဖဂန်မှာလူသေးချင်းမှုအများဆုံးငရင်ဖြစ်ပါတယ်ကိုလံဘီယာနိုင်ငံမှာတနင်္ဂနွေနေ့ဇွန်လ26ရက်နေ့ကနေရိုင်းဖမ်းပွဲတစ်ခုကျင်းပစဉ်လူပြင်းနဲ့ပွဲကြည့်စဉ်ပြိုကျလို့သူ900ကျော်တန်ရာရပြီးတော့ကလေးတူပောင်းနဲ့တေဆုံးသူ6ဦးမကရှိတယ်လို့ကိုလံဘီယာသတင်းဌာနကဖော်ပြပါတယ်။ကိုလံဘီယာနိုင်ငံအလဲပိုင်းမှာကျင်းပတဲ့ဒီနေရိုင်းဖမ်းစဉ်စဉ်ပြိုကျပြီးတော့တေဆုံးရသူတွေထဲမှာတနှစ်သားကျော်ကလေးလေးလည်းပါတယ်လို့ဆိုပါတယ်။တိုလီမာပြည်နယ် LSP နာမြို့မှာကျင်းပတဲ့ကိုရာလီဟိုနေရိုင်းဖမ်းပွဲမှာပြည်သက်တွေကိုင်းနေစဉ်ပြိုလက်သေးကြီးတွေကိုလိုက်ဖမ်းရတာဖြစ်ပါတယ်။ဖမ်းတဲ့သူတွေကအပျော်ဖမ်းတာဖြစ်ပြီးစနစ်တကျလေ့ကျင့်ထားတဲ့နွားဖမ်းသူတွေမဟုတ်ကြပါဘူး။စင်ပြိုကြခြင်းမှာအဲ့စင်ပေါ်ပွဲကြည့်ပရိသတ်အပြည့်ပဲလို့မျက်မြင်တွေကပြောပြီးတော့အဲ့သုံးတဲ့ပွဲကြည့်စဉ်တစ်စိတ်တစ်ပိုင်းပြိုကြလို့လူတွေကြောက်လန့်ကြအော်ဟစ်ထွက်ပြေးတဲ့ပုံကိုဗီဒီယိုမှာတွေ့နိုင်ပါတယ်။လူတွေအများပြားလဲစင်အောင်ပြိနေကြတာပါ။ကိုလံဘီယာနိုင်ငံမှာကအခုလိုမျိုးအပျော်တဲ့နေရိုင်းဖမ်းပွဲတွေကိုဥရင်နဲ့တားမြစ်ဖို့လောက်ဆောင်နေတာဖြစ်ပြီးတော့ဒါဟာဒရိတ်ဆန်ညှပ်ပန်းနှိမ့်ဆက်မှုလို့ဝေဖန်ခံရပါတယ်။မ တွိတ်ဆန်ကိုနှစ်ပတ်နှိပ်စက်မှုဖြစ်တဲ့ကံကွက်မှုတွေရှိနေတာကြောင့်ဒီပွဲကိုဆက်မကျင်းပဘူးလေသမရကတိုက်တွန်းထားပါတယ်ကိုလံဘီယာနိုင်ငံမှာဒီလိုမျိုးတွိတ်ဆန်နှစ်ပတ်နှိပ်စက်မှုကတရားဝင်မှုလို့ဆိုပေမဲ့ဒီလိုနေရိုင်းဖန်ပွဲတွေကြက်တိုက်ပွဲတွေကတော့ရိုးရာပွဲတော်တွေမျိုးခွင့်ပြုထားရပါတယ်မလေးရှားကမျိုးငယ်လေးတစ်မျိုးမှာဒေတာခေါ်လက်လုံမီးစွာမြမလိုတော့မြူဆွန်လို့ခေါ်တဲ့ခေါက်ဆွဲကြောက်လုပ်ငန်းရှိပါတယ်။ခေါက်ဆွဲမြင်ဆွဲထုတ်ပြီးတော့ဝါရန်နေနဲ့အပူခန့်ရတာဖြစ်ပြီးတော့ကြားဖက်ခေါက်ဆွဲလုပ်ငန်းကတည်လို့လုပ်လာတာနှစ်တရာလောက်ရှိပါပြီ။အခုလည်းဆက်ပြီးတော့မလေးရှားနိုင်ငံစီထွားဘိုင်မျိုးကသူတို့ရဲ့မိသားစုခေါက်ဆွဲလုပ်ငန်းကိုငကုမူလပုံစံနဲ့ပဲဆက်ပြီးတော့လုပ်နေကြတာဖြစ်ပါတယ်။မီးစွာခေါက်ဆွဲမြူဆွန်ကိုချင်းမြင်ခေါက်ဆွဲလို့လည်းသိကြပြီးတော့အမြင်ရှိကြီးဖြစ်အောင်ဆက်ထုတ်နေလန်း6ခံပြီးတော့ခောက်ဆွဲကြောင်လုပ်တာပါဒီခောက်ဆွဲစားရတဲ့အချင်းကတရုတ်နိုင်ငံတောင်ပိုင်းဖူကျန်ပြည်နယ်ကပြောင်းရွှေ့လာတဲ့သူတွေနဲ့အတူမလေးရှားကိုရောက်လာတာဖြစ်ပါတယ်ဒါမှလည်းခင်မီတိုးတက်လာတာနဲ့အမျှဒီခောက်ဆွဲလုပ်ငန်းကွယ်ပြောက်သွားမှာကိုသူတို့အထူးစိုးရိမ်နေပါတယ်
ဒီ丹心这个行业做面线这个行业有一天会彻底的失传掉
လို့ရတာအရင်လက်ဝင်ရန်ခတ်တော့ဒီခောက်ဆွဲလုပ်ငန်းကွယ်ပြောက်သွားမှာတော့စိုးရိမ်နေဗျအခုခေတ်လူငယ်တွေကဒီလောက်ခဲရခက်စေလှုပ်ချင်မှာမဟုတ်ပါဘူးဖြစ်နိုင်ရင်ကလေးတွေကိုတင်ပေးခြင်းပါတယ်သူတို့ဆက်မလုပ်ချင်လည်းရရင်နောက်ဆုံးတော့သူတို့ဘယ်လိုလုပ်မလဲသိထားရရင်ဒီပညာမတိမ်ကောတော့ဘူးပေါ့လို့ပိုင်ရှင်ရဲ့သားဖြစ်သူကပြောပါတယ်စီထွန်ဝိုင်မြို့မှာတော့မီးစွာကိုစက်သားနဲ့ဆန်ဝိုင်အနေနဲ့ချက်ထားတဲ့ဟင်းရည်နဲ့စားကြပါတယ်တရုတ်အယူဆရဒီခောက်ဆွဲကအသက်ရှည်စေတဲ့သဘောဆိုပြီးတော့အာရှနိုင်ငံတွေမှာဝင်းတွေပွဲတွေကျင်းပရင်တစ်ခုတည်းရစားတတ်ကြပါတယ်ရှင်
ဒါကတော့မအေးတန်တာကျော်စုစည်းတင်ဆက်သွားတာဖြစ်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းကိုပြောပြပါဦးမယ်ကွန်ဆာဗေးတစ်တရားသူကြီးအများစုကြီးစိုးတဲ့အမေရိကန်တရားရုံးချုပ်ကဖွဲ့စည်းပုံဥပဒေကပေးအပ်ထားတဲ့သတိထားဖျက်ချခွင့် Roe နဲ့ White စီရင်ထုံးကိုပြန်လည်ဖျက်သိမ်းလိုက်ပါတယ်အမေရိကန်မှာ1983ခုနှစ်ကစပြီးဒီစီရင်ထုံးကအတည်ပြုခဲ့တာဖြစ်ပါတယ်လက်နက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးပိုထိန်ချုပ်ဖို့ဆိုရက်ကွန်ဂရက်စ်နဲ့သမရဂျိုးဘိုင်ဒန်တို့ကအတည်ပြုလက်မှတ်ရေးထိုးထားတဲ့ကြောင်းမှာပဲတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးစီမင်းတွေဖြေလျှော့ပေးခဲ့တဲ့ဆုံးဖြတ်ချက်ကိုချမှတ်ပြီးမှအခုလိုကွန်ဆာဗေးတစ်တရားသူကြီးအများစုပါဝင်တဲ့တရားရုံးချုပ်ကတတိသားဖြတ်ချခွင့်ကို6မဲ3မဲနဲ့ပြန်ဖြတ်သိမ်းလိုက်တာဖြစ်ပါတယ် VOA သတင်းတောက်အာရှက်အာရာဘာစတီပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကဆက်ပြီးပြောပြမှာဖြစ်ပါတယ်
ဒေသဖြတ်ချခွင့်ပြန်ရုပ်သိမ်းလိုက်တဲ့တရားရုံးရဲ့ဆုံးဖြတ်ချက်ကိုမကျေနပ်သူတွေကအမေရိကန်တရားရုံးချုပ်ရှေ့မှာဆန္ဒပြနေကြတာပါ။အမေရိကန်မှာနှစ်ပေါင်း50လောက်ဒေသဖြတ်ချခွင့်တရားဝင်ရရှိထားတဲ့ Roe vs Wade စီရင်တုံးကိုတရားရုံးချုပ်ကဇွန်လ24ရက်နေ့မှာဖြတ်သိမ်းလိုက်တဲ့အတွက်စန့်ကျင်ကန့်ကွက်မှုတွေအမေရိကန်အနှံ့မှာပေါ်ပေါက်နေပါတယ်။အရီဇိုးနားပြည်နယ်မြို့တော်ကလွှတ်တော်မှာဆိုရင်လည်းထောက်ခံသူနဲ့ကန့်ကွက်သူထောင်ထဲချီဆန္ဒပြခဲ့တာကြောင့်လွှတ်တော်တွင်ဆွေးနွေးမှုတွေတောင်ရပ်ဆိုင်းခဲ့ရပါတယ်လွှတ်တော်ဆောက်ဦးမှန်တကားတွေကိုရိုက်ပုတ်တာကြောင့်ရဲတွေကမျက်ရည်ကိုဘုံနဲ့ပြန်ပစ်ခတ်တာတွေကိုလည်းဒေသသတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်ဒရေသားဖျက်ချခွင့်ပေးထားတဲ့ Roe vs Wade စီရင်တုံးဖျက်သိမ်းမှုဟာပြည်နယ်တိုင်းလိုက်နာရမယ့်ဆုံးဖြတ်ချက်မဟုတ်ပေမဲ့ပြည်နယ်တွေအလိုက်ဆုံးဖြတ်ပိုင်ခွင့်ပြန်ပေးလိုက်တာပါRepublican တွေကြီးစိုးတဲ့ပြည်နယ်တွေမှာတော့မရင်းချင်းခံပြီးဒရေသားရလာသူပဲဖြစ်ဖြစ်ကျမ်းမာရေးကြောင့်ပဲဖြစ်ဖြစ်ဒရေသားဖျက်ချခွင့်ကိုစတင်ပိတ်ပင်ကတ်သတ်နေကြပါပြီတောင်ဒါကိုတာပြည်နယ် Republican အုပ်ချုပ်ရေးမှူး Christine Noem က ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
Interesting about the Supreme Court decision.
ပြည်နယ်တစ်ခုချင်းစီအလိုက်ဆုံးဖြတ်ပိုင်ခွင့်ပြန်ပေးလိုက်တဲ့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကစိတ်ဝင်စားစရာကောင်းတာပါ။ဒီလိုဆုံးဖြတ်ချက်ချလိုက်တာကြောင့်ပြည်နယ်အလိုက်နောက်ပြည်နယ်ဥပဒေပြုရေးဆိုင်ရာတာဝန်ရှိသူတွေကလုပ်ပိုင်ခွင့်ရှိသွားပါပြီ။ပြည်နယ်မှာနေထိုင်နေကြတဲ့သူတွေနဲ့သူတို့ရွေးကောက်တင်မြှောက်ထားတဲ့သူတွေကြားဖြစ်စေချင်တာတွေကိုဆွေးနွေးဖို့ပဲရှိပါတော့တယ်
။အမေရိကမှာလူများပြတ်တည်ဆုံးတဲ့တနက်ပြတ်ခတ်မှုတွေကိုတားဆီးဖို့ပါတီနှစ်ရလုံးကလွှတ်တော်အမတ်တွေနဲ့သမ္မတဂျိုးဘိုင်ဒန်တို့ကလက်နက်ကင်ဆောင်ခွင့်ပိုတင်းကျပ်ရေးဥပဒေလက်မှတ်ရေးထိုးအတည်ပြုခဲ့ပေမဲ့တရားရုံးချုပ်ကတော့လက်နက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့စီမင်းကိုဖြေလျှော့ပေးခဲ့ပါသေးတယ်။မန်ဆာချူးဆက်ပြည်နယ်ကဒီမိုကရက်ထက်လွှတ်တော်အမတ်အဲလိဇဘက်ဝါရန်က ABC This Week အစီအစဉ်မှာအခုလိုပြောပါရစေ။
This court has lost legitimacy.
ဒီတရားရုံးဟာအများရဲ့ယုံကြည်ကိုးစားမှုပျောက်ဆုံးသွားပါပြီ။တနတ်ထိန်းချုပ်ရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ပြီးကြံနေသေးတဲ့သူတို့အပေါ်ယုံကြည်ကိုးစားမှုလည်းမရှိတော့ပါဘူး။သူတို့မှာနောက်ဆုံးအဖတ်ဆက်စရာကြံနေသေးတာကိုလည်းလှစ်လျူရှုလိုက်ပြီးတော့ Roe versus Wade စီရင်ထုံးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်နဲ့အားလုံးကိုအံ့အားသင့်စေခဲ့ပါတယ်
။ American ပြည်ထောင်စုတရားရုံးချုပ်ရဲ့ကုလဆုံးဖြတ်ချက်ကြောင့်ပြင်သစ်က LGBTQ ခြိတက်ပွဲတွေအတွင်းလူခွင့်ရေးလှူရှားသူတွေက250ကြာရရှိထားပြီးဖြစ်တဲ့ဒရေသားဖြတ်ချခွင့်ကိုမတိပါဘူးပြင်သစ်အစိုးရကိုတောင်းဆိုကြပါတယ်ဒရေသားဖြတ်ချခွင့်လှူရှားတောင်းဆိုသူမာရီယာတဲလက်စကာက AP သတင်းဌာနကိုခုလိုပြောပါတယ
် I feel like there's a sense of nationalism patriarchy
မျိုးသားရေးအယူဝါဒနဲ့ဖိုဝါဒကြီးဆိုးတာမျိုးလို့စိတ်ထဲမှာခံစားရပါတယ်အမေရိကမှာ conservative ကြီးဆိုတဲ့တရားရုံးချုပ်ဟာကျမတို့ရဲ့အခွင့်အရေးကိုပြန်ပြီးတော့တင်ပိုင်နေပါတယ်။အမျိုးသမီးတယောက်အနေနဲ့ကိုယ်ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ဆုံးဖြတ်ခွင့်အမြဲရှိခဲ့ရပါ။အခုတော့အမေရိကကိုကျမသမီးကလာသင့်ပါသလား။သူ့မှာအဲ့လိုအခွင့်အရေးမရှိတော့ပါဘူး။စိတ်နှလုံးကြည်ကွဲရပါတယ်
။ဒရေသားဖြတ်ချခွင့်တားဆီးမှုထောက်ခံသူတွေကတော့အောက်မွဲခံခဲ့ကြပါတယ်။ဒရေသားဖြတ်ချခွင့်ရုပ်သေးဖို့တောင်းဆိုတဲ့ Created Equal အဖွဲ့က Lexi Hall က AP သတင်းဌာနကိုခုလိုပြောပါတယ်။
It's a very exciting moment for all of us.
Hello, Imitator, ပြောရတဲ့အချိန်မှာ Roe v. Wade စီရင်ထုံးကိုတရားရုံးကပြန်ရုပ်သိမ်းလိုက်တဲ့ဆုံးဖြတ်ချက်ကိုတည်လိုက်ရတဲ့အချိန်မှာသတိသားဖြတ်ချခွင့်တားဆီးလိုတဲ့သူတွေ80လောက်အခန်းတစ်ခုထဲမှာအတူရှိနေကြတာပါ။အားလုံးကရင်ခုန်စိတ်လှုပ်ရှားကြရပါတယ်။နောက်ထပ်လည်းအများကြီးဆက်လုပ်စရာရှိသေးပြီးဒါတွေပြီးဆုံးအောင်လုပ်ဖို့လိုပါတယ်
။တရားရုံးချုပ်ရဲ့တောက်ကြနေ့ကဆုံးဖြတ်ချက်အပြီး American ပြည်နယ်ဒေသခံထက်မင်းမှာသတိသားဖြတ်ချခွင့်တားဆီးတဲ့ဥပဒေတွေထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ကိုအောင်အောင်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့မြင်ကွင်းကြံမှတ်စုအစီအစဉ်ကိုတင်ပြပါဦးမယ်မြန်မာနိုင်ငံကိုအာဏာသိမ်းထားတဲ့စစ်အာဏာသိမ်းကာလမီနီဘတ်ဂျက်ကာလအချိန်တိုဘတ်ဂျက်ကာလအတွင်းနိုင်ငံခြားကုန်သွယ်မှုပါတချို့နိုင်ငံတွေမှာကျဆင်းတချို့နိုင်ငံတွေနဲ့ကျဆင်းနေပြီးတော့တချို့နိုင်ငံတွေနဲ့ကုန်သွယ်မှုပါတော့တက်လာပါတယ်အသေးစိတ်ကိုတော့အချက်အလက်တွေစူးစိပြီးမဟာဗျူဟာနဲ့မူဝါဒလေးလာရေးInstitute ISP မြန်မာကမြင်ကွင်းကြံမှတ်စုအဖြစ်တင်ဆက်ထားပါတယ
်ထိပ်တန်းကုန်သွယ်ဘက်၅နိုင်ငံအနက်တရုတ်ဂျပန်တို့နှင့်ကုန်သွယ်မှုကျဆင်းစစ်ကောင်စီရဲ့မီနီဘတ်ဂျက်ကာလအတွင်းထိပ်တန်းကုန်သွယ်ဘက်၅နိုင်ငံအနက်တရုတ်ဂျပန်တို့နဲ့ကုန်သွယ်မှုကျဆင်းခဲ့ပါတယ်။ဒါပေမဲ့ထိုင်း၊စင်ကာပူ၊အိန္ဒိယနိုင်ငံတွေနဲ့ကုန်သွယ်မှုအနည်းငယ်ပြန်တက်ခဲ့တာတွေ့ရပါတယ်။ဒီ၅နိုင်ငံနဲ့ကုန်သွယ်မှုအမေရိကန်ဒေါ်လာ10ဘီလီယံကျော်ရှိခဲ့ပေမဲ့အရင်ဘဏ္ဍာနဲ့ကာလတူရှင်းရင်အမေရိကန်ဒေါ်လာတန်160ကျော်နည်းခဲ့ပါတယ်။တရုတ်နဲ့ကုန်သွယ်မှုကကာလတူချင်းရှင်းရင်အမေရိကန်ဒေါ်လာ 1.3 ဘီလီယံကျော်ကျဆင်းခဲ့တာပါ။အာဆီယံနဲ့ကုန်သွယ်မှုအမေရိကန်ဒေါ်လာ 6.8 ဘီလီယံကျော်ရှိဒေသတွင်းအစုဖွဲ့တွေနဲ့ကုန်သွယ်မှုမှာတော့အာဆီယံနဲ့ကုန်သွယ်မှုကအများဆုံးဆက်ဖြစ်နေပါတယ်တရုတ်ကလည်းဒုတိယအကြီးဆုံးကုန်သွယ်ဘက်ဖြစ်ဆက်ရှိနေပြီး Quad EU AUKUS အဖွဲ့ဝင်နိုင်ငံတွေနဲ့လည်းကုန်သွယ်မှုကဆက်ရှိနေပါတယ်အာဆီယံနဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ 9 ဘီလီယံနီးပါးရှိပြီးတရုတ်နဲ့ 4.3 ဘီလီယံနီးပါးရှိပါတယ် Quad နဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ 2 ဘီလီယံကျော်ရှိပြီး EU နဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ 1.8 ဘီလီယံကျော်ရှိပါတယ်။ AUKUS အဖွဲ့နဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ 1,800 နီးပါးရှိခဲ့ပါတယ်။ထိုင်းနဲ့ကုန်သွယ်မှုအမေရိကန်ဒေါ်လာ 1,520 ချောတက်လာ။အာဆီယံဖွဲ့ထဲမှာထိုင်းနိုင်ငံနဲ့ကုန်သွယ်မှုကအများဆုံးဖြစ်ပြီးအမေရိကန်ဒေါ်လာ 3 ဘီလီယံနီးပါးရှိပါတယ်။အရင်ဗန္နာနဲ့ကာလာတူရှင်ရင်အမေရိကန်ဒေါ်လာ 1,520 ချောတက်လာခဲ့တာပါ။စင်ကာပူနဲ့ကုန်သွယ်မှုကဒုတိယအများဆုံးဖြစ်ပြီးမလေးရှား၊အင်ဒိုနီးရှား၊ဗီယက်နမ်နိုင်ငံတွေနဲ့လည်းကုန်သွယ်မှုကဆက်ရှိနေပါတယ်။မီနီဘတ်ဂျက်ကာလအတွင်းကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ16ဘီလီယံကျော်ရှိ မင်းရဲ့ဘတ်ဂျက်ကာလအတွင်းမြန်မာနဲ့နိုင်ငံတကာအကြားစုစုပေါင်းကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ16ဘီလျံကျော်ရှိခဲ့ပါတယ်။ပို့ကုန်တန်ဖိုးအမေရိကန်ဒေါ်လာ 7.3 ဘီလျံနီးပါးနဲ့သွင်းကုန်တန်ဖိုးအမေရိကန်ဒေါ်လာ 10 ဘီလျံနီးပါးရှိပါတယ်။အရင်ဘဏ္ဍာနှစ်နဲ့ကာလတူရှင်ရင်ပို့ကုန်မှာရောသွင်းကုန်မှာပါအနည်းငယ်မြင့်တက်လာခဲ့ပါတယ်။
ISP မြန်မာတင်ဆက်တဲ့မြင်ကွင်းကျန်မှတ်စုအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကဘာတလွားခီးသွားအစီအစဉ်ကိုတင်ဆက်ပါရမယ်အီတလီနိုင်ငံမှာရိုးရာတစ်သားရကန်းစင်တွေအသုံးပြုပြီးနေ့ရက်ချီကလေးကဂဒီပါဇတွေရက်လုံနေတဲ့မိသားစုရကန်းလုပ်ငန်းဟာ Vince မြို့မှာတခုသာကျန်မာတော့တယ်1885ခုနှစ်ကတည်းကဖွင့်ထားတဲ့ဒီရကန်းယုံစီကိုမတ်စုမြတ်မွန်းနဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေသွားပြီးတော့ဘလောက်တူတူချာချာလက်ရမြောက်တဲ့ဂရီဘာအစင်ဒီဇိုင်းတွေရက်လုံနေတယ်ဆိုတာကိုတွားရောက်လေ့လာရအောင်ပါလားခင်ဗျာ
အီတလီနိုင်ငံက Venice ရေပေါ်မြို့မှာ1885ခုနှစ်ထဲကတည်ထောင်ထားတဲ့အထက်အလေးရက်ကန်းယုံတစ်ခုရှိပါတယ်ရိုးရာတစ်သားရက်ကန်းစင်တွေကိုဒီနေ့ထိသုံးပြီးတော့လက်ရက်ဂရီဘာဇာတွေကိုရက်လုံပေးနေတဲ့လူဝီဂျီဘယ်ဗီလာကွာဆိုတဲ့ရက်ကန်းလုပ်ငန်းက Venice မြို့ရဲ့သမိုင်းဝင်အထင်ကြီးရက်ကန်းလုပ်ငန်းတစ်ခုလို့လည်းပြောလို့ရပါတယ်လူဝီဂျီဘယ်ဗီလာကွာရက်ကန်းယုံကထွက်တဲ့ဂရီဘာဇာတွေနဲ့အလှဆင်ထားတဲ့ပရိဘောဂအသုံးဆောင်ပစ္စည်းတွေကိုကဘာတဝမ်းကတော်ဝင်နန်းတော်ရီသမရအင်တော်ရီကျော်ကြားသူတွေရဲ့နေအိမ်တွေမှာတွေ့ရနိုင်ပါတယ်အီတလီကသမိုင်းမှတ်တမ်းတွေအရဘယ်ဗီလာကွာမိသားစုအထယ်လေးလုပ်ငန်းတွေကိုစလုပ်ခဲ့တာ15ရာစုလယ်ပိုင်းတည်းကဖြစ်ပါတယ် Venice မှာ18ရာစုမတိုင်ခင်အထိအထယ်လေးလုပ်ငန်းတွေတိတ်ကိုအောင်မြင်ခဲ့ပေမဲ့19ရာစုစာမိုင်းဖြစ်တဲ့1806ခုနှစ်မှာတော့နပိုလီယံရဲ့အမိန့်နဲ့အထယ်လေးလုပ်ငန်းတွေပိတ်ခဲ့ကြရပါတယ်အကျိုးဆက်အဖြစ်တန်ဖိုးကြီးပိတ်ဆတွေထုတ်လုပ်တဲ့ဤပညာတွေတစစပျောက်ကွယ်သွားခဲ့ပါတယ်ဒါပေမဲ့အီတလီရဲ့ရိုးရာရက်ကန်လုပ်ငန်းတွေကိုပြန်ပြီးတော့အသက်သွင်းဖို့အတွက်လူဝီဂျီဘယ်ဗီလာကွာနဲ့သူ့ရဲ့ဆက်တူစီးပွားဖက်ဂျော်ဗာနီဘာတစ္စတာဂျန်ချူလီယိုတို့က1895ခုနှစ်မှာဒီရက်ကန်ယုံကိုတည်ထောင်ခဲ့တာဖြစ်ပါတယ်18ရာစုတုန်းကအသုံးပြုခဲ့ကြတဲ့ရက်ကန်းစင်အဟောင်းတွေကိုပြန်ရှာပြီးတော့သူတို့ရက်ကန်းလုပ်ငန်းမှတုံးခဲ့တာဒီကနေ့အထိဖြစ်ပါတယ
်။ Era una delle più importanti attività economiche e la gente
ဂရီဘာလက်ရက်ကန်းလုပ်ငန်းက Venice ရဲ့အဓိကအရေးကြီးဆုံးစီးပွားရေးလုပ်ငန်းတစ်ခုဖြစ်ခဲ့တာပါ။တကမ္ဘာလုံးကဒီကိုလာပြီးဂရီဘာစားတွေလာဝယ်ခဲ့ကြပါတယ်။နောက်ပိုင်းတော့ထုတ်လုပ်မှုတွေကျဆင်းလာခဲ့ပါတယ်။ဒါပေမဲ့ပျောင်ပျောင်လာတဲ့ဂရီဘာရက်ကန်းရက်နီးကိုထိမ့်သိမ့်မထားဘူးဆိုရင်ပျောက်ကွယ်သွားပါလိမ့်မယ်။တဲ့ရေးကြီးတဲ့လက်ရမြောက်ဖန်တီးမှုတွေယဉ်ကျေးမှုမွေနေ့တွေအားလုံးကြောက်ွယ်သွားပါလိမ့်မယ်
။သူတို့ကုမ္ပဏီကထွက်တဲ့ Supra Richo အမျိုးအစားဂရီဘာဇာတွေကတိတ်ကိုနာမည်ကျော်ပါတယ်။ဂရီဘာသားကိုနှစ်ထပ်ဖြစ်အောင်ရက်ပြီးတော့အပေါ်လွှာဂရီဘာပေါ်မှာလိုချင်တဲ့အဆင်ဒီဇိုင်းတွေကိုပိုးချီနဲ့ရက်လုပ်ကြရတာပါ။တချို့အဆင်ဒီဇိုင်းတွေအတွက်ကိုပိုးလွန်400လောက်အထိအသုံးပြုပြီးရက်ကြရပါတယ်။အားလုံးကိုအဆင်လောက်အတိုင်းလက်နဲ့ပဲအဆင်ဆင်လုပ်သွားကြရတာဖြစ်ပါတယ်
။ Questo è un lavoro fisico.per cui dal preparare il telaio a lavorarci o anche alla
costruzione ဒီလောက်ကကိုကနာတစ်ခုလုံးလှုပ်ရှားနေရတဲ့အလုပ်မျိုးဖြစ်ပါတယ်ရက်ကန်းစင်တွေပြင်ဆင်ရတာကစပြီးရက်ကန်းရက်တဲ့အထီအားလုံးလက်နဲ့ပဲလှုပ်ကြရတာဖြစ်ပါတယ်ရက်ကန်းရက်နီးတွေကတော့ဟိုးရင်ကလေးကနီးတွေကိုပဲသုံးပါတယ်နီးပညာတွေဘာတွေမသုံးမဲ့အဆင်ပြေပြေရက်လုံနိုင်တဲ့အတွက်နီးသစ်သုံးဖို့လည်းမစင်စားဖြစ်ပါဘူးလက်နဲ့ရက်လှုပ်တာကကျမတို့ဂရီဘာဇာတွေရဲ့ထူးခြားမှုဖြစ်ပါတယ်လူတွေရဲ့စိတ်ကူးဖန်တီးနိုင်စွမ်းကိုစက်တွေနဲ့လိုက်တူလှုပ်ဖို့ရနိုင်ပါအောင
်ဟိုးနှစ်ပေါင်းများစွာတွေကလူကြိုက်များခဲ့တဲ့အီတလီလက်ရာအစင်တွေကိုအခုချိန်ထိဖန်တီးနိုင်တာကလည်းရှေးဟောင်းရိုးရာရက်ကန်းစင်တွေကြောင့်ဖြစ်တယ်လို့လူဝီဂျီဘယ်ဗီလက်ခွာရဲ့မြစ်တော်သူကပြောပါတယ်တချို့အသေးစိတ်ပုံဖော်ရတဲ့အစင်ဒီဇိုင်းတွေကိုလက်တွေနဲ့သာဖန်တီးလို့ရပြီးတော့ဆက်တွေနဲ့တူအောင်လိုက်လုပ်လို့မရဘူးလို့လည်းသူကပြောပါတယ်အခုလိုအနုစိတ်လှလက်ဝင်လာတဲ့အတွက်ရက်ကန်းရသူတယောက်အနေနဲ့တနေ့ကို10လက်မလောက်ပဲရန်နိုင်ကြပါတယ်ဒါကြောင့်ပိတ်ဆခိုက်အများကြီးထွက်ဖို့နှစ်နဲ့ချီအထိအချိန်ပေးရပါတယ်ပညာသားပပနဲ့ရက်လုတ်တဲ့လူဝီဂျီဘယ်ဗီလက်ကွာရက်ကန်းကလက်ရက်ဂရီဘာစားတွေကိုတော်ဝင်နန်းတော်တွေကစားလို့အမေရိကန်သမ္မတအင်ဂျူတော်နဲ့အထင်ကြီးခရီးရန်ဘုရားရှိခိုးကျောင်းတွေမှာအထီးအထူးတလဲမှာယူအသုံးပြုကြပါတယ်။
Una delle più recenti è stata fatta una decina d'anni fa, per esempio questo è stato fatto per la Casa Bianca, era durante la presidenza Eisenhower.
ခရီးမလင်နန်းတော်အတွက်ဂဒီဘာစားတွေရပ်ပေးခဲ့ရတာကလွန်ခဲ့တဲ့10နှစ်လောက်ကဖြစ်ပါတယ်။အမေရိကန်သမ္မတအိုက်ဆင်ဟာဝါလက်ထက်ကလေးကအိမ်ဖြူတော်အတွက်ဂဒီဘာစားတွေရပ်လုပ်ပေးခဲ့ရဟုပါတယ်။အီတလီသမ္မတဂျော်ဗန်နီဂရွန်ကီလက်ထက်ကလေးကကွီရီနာလီအိမ်တော်အတွက်ရပ်လုပ်ပေးခဲ့ရပါတယ်။နှစ်ပေါင်းများစွာလဲရိုမန်ကက်သလစ်အသင်းတော်အတွက်ဂဒီဘာစားတွေရပ်လုပ်ပေးခဲ့ရတဲ့အတွက်ဗာတီကန်ကအရေးပါဆုံးဖျားเจ้าတွေမှာရှိတဲ့ပရီဘောဂါတွေကိုကြည်ရင်ကျွန်တော်တို့ရဲ့ဂဒီဘာစားတွေနဲ့အလှဆင်ထားတာကိုတွေ့ရပါပါ။
လက်ရမြောက်လက်ရက်ဂဒီဘာစမှာရည်သူတွေအတွက်လိုချင်တဲ့တည်ထောင်အဆင့်ဒီဇိုင်းတွေရပ်လုပ်နိုင်ဖို့ရက်ကန်းစင်ကိုပြင်ဆင်ရတာကပဲလားနဲ့ချီအချိန်ကြာနိုင်ပါတယ်။ Venice မှာဂဒီဘာစတွေကို1300ပြည့်နှစ်ပိုင်းတွေမှာစတင်ရပ်လုပ်ခဲ့ကြတာပါ။16ရာစုရောက်ချိန်မှာတော့ Venice ကထွက်တဲ့ပိုးစဂဒီဘာစတွေကိုဒီကမ္ဘာလုံးကိုကျင်ပို့ခဲ့ရပြီးအထည်လေးလုပ်ငန်းလုပ်သူတွေတိတ်ကိုကျွဲဝချမ်းသာခဲ့ကြပါတယ်။ဂဒီဘာစတွေရပ်လုပ်ဖို့ပိုးချီလိုပစ္စည်းတွေပို့ပြီးသုံးရတဲ့အတွက်ဈေးကလည်းပိုကြီးပါတယ်။ဒါပေမဲ့အဲ့ဒီတန်ဖိုးကြီးဂဒီဘာစားတွေက Venice ရဲ့စီးပွားရေးအတွက်အရေးပါတဲ့ထွက်ကုန်တွေဖြစ်ခဲ့တာပါအခုထိလည်းဇိမ်ခံပစ္စည်းဖြစ်သတ်မှတ်ခံထားရတဲ့ Luigi Bevilacqua ရကန်းညုံကဂဒီဘာစားတွေကိုတကူးတကမှာယူသုံးနေကြသူတွေကမ္ဘာတစ်ဝှမ်းမှာရှိနေသေးပါ
ci capita di lavorare per case di moda più case di moda attualmente appunto ne stiamo
Namaji fashion company တချို့အတွက်ကျမတို့ဂရီဘာစားတွေရပ်ပေးနေရပါတယ် fashion show တခုမှာဝစ်စင်ပြကြမယ်ဂရီဘာတွေတွေအတွက်အခုရပ်ပေးနေတာဖြစ်ပါတယ်
ရှိဘော Venice မြို့မှာဂဒီဘာစားအပါအဝင်ပိတ်စားတွေရပ်လုပ်တဲ့လက်ရက်ရက်ကန်းစင်ပေါင်းတစ်ချိန်က6000လောက်ရှိခဲ့ပေမဲ့ဒီနေ့မှာတော့ဒီရက်ကန်းရုံတစ်ခုသာချမ်းမာတော့တယ်1895ခုနှစ်ထဲကတည်ထောင်ခဲ့တဲ့ Luigi Bevilacqua ရက်ကန်းရုံမှာတော့ပိုးစားတွေ၊ဘရိုကိတ်စားတွေ၊ဂဒီဘာစားတွေကိုအခုချိန်ထိသစ်သားရက်ကန်းစင်တွေသုံးပြီးလက်နဲ့ရက်လုပ်နေကြတော့ဖြစ်ပါတယ်လက်နဲ့ရက်တဲ့ပိတ်စားတွေကအမြင်ပိုင်းမှာရောကန်ကြီးတဲ့အခါမှာပါစရဲ့စာရီနဲ့တိတိတတာကွာတယ်လို့ဘေဗီလက်ကွာမိသားစုကပြောပါတယ်ရှင်ကျွန်မဆုမြတ်မော်မ
မဆုမြတ်မော်အပတ်စဉ်တက်တဲ့ကဘာတလောခီးသွားအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကဘာကြီးရဲ့ဘဲရက်ဒေတာမှာပဲရောက်နေပါစီခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရဲ့ဗုဒ္ဓဦးနေ့မနေ့ပဲအသံလွင့် season ကို line of meter 25 40 51တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။ကမ္ဘာအနောက်ဖက်ချမ်းဒေသမှာရှိတဲ့တိုင်းပြည်တွေကခေါင်းဆောင်တွေမကြသေးခင်ကအမေရိကန်ပြည်ထောင်စု Los Angeles မြို့မှာတွေ့ဆုံပြီးရွှေ့ပြောင်းနေထိုင်သူများဆိုင်ရာပြုပြင်ပြောင်းလဲမှုလှုပ်ဆောင်တဲ့အစီအစဉ်ကိုသဘောတူဆုံးဖြတ်ခဲ့ကြပါရတယ်။အဲ့ဒီအစီအစဉ်ကိုတော့ရွှေ့ပြောင်းနေထိုင်မှုနဲ့အကာအကွယ်ပေးဆိုင်ရာ Los Angeles ကြီးညာစာတမ်းလို့အမည်ပေးထားပါရတယ်။နိုင်ငံပေါင်း20တက်ရောက်တဲ့ဒီအမေရိကတိုက်နိုင်ငံများထိတ်သီးစည်းဝေးပွဲရနေဒေတာအတွင်မကြုံဘူးတဲ့နှုံနဲ့များပြားနေတဲ့ရွှေပြောင်းနေထိုင်သူတွေနဲ့ဒုက္ခသည်တွေအရေးအလုံးကဝိုင်းဝန်းတာဝန်ခွဲဝေယူပြီးပူးပေါင်းဆောင်ရွက်ကြမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုသဘောတူခဲ့ကြပါတယ်။ Los Angeles ကြီးညာစာတမ်းဟာအချက်၄ချက်အပေါ်မှာအခြေခံထားတာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ပထမအချက်ကတော့တည်ငြိမ်မှုနဲ့ကူညီပေးရေးဖြစ်ပြီးအဲ့ဒီအထက်မှာဒုက္ခသည်တွေကိုလက်ခံထားတဲ့လူမှုအတိုင်းအဝိုင်းအနေနဲ့ကူညီထောက်ပံ့ပေးနိုင်တဲ့အခြေအနေရှိနေစေရေးပညာရေးကျန်းမာရေးနေထိုင်ဖို့နေရာနဲ့အလုပ်အကိုင်အခွင့်အလန်းဆိုင်ရာပညာပေးလုပ်ငန်းတို့ပါဝင်ပါတယ်။ဒုတိယအချက်ကတော့ဒေသတွင်းဒုက္ခသည်တွေကိုကာကွယ်ပေးတဲ့တစ်ချိန်တည်းမှာပဲရွှေ့ပြောင်းနေထိုင်သူတွေတရားဝင်နေထိုင်ခွင့်ရလာစေမယ့်လမ်းကြောင်းဖွင့်ထားပေးရေးဖြစ်ပါတယ်။တတိယအချက်ကတော့လူသားဆန်ပြီးချိတ်ဆက်မှုရှိတဲ့စနစ်ကိုဖန်တီးပေးရေးဖြစ်ပါတယ်။စရုပ်ထနဲ့နောက်ဆုံးအချက်ကတော့အရေးပေါ်အခြေအနေတွေကိုအားလုံးကအတူတကွလက်တွဲတုံ့ပြန်ပေးရေးဖြစ်တယ်လို့ဆိုပါတယ်။တရားမဝင်ရွှေ့ပြောင်းနေထိုင်ခြင်းဟာဥပဒေနဲ့မညီညွတ်တဲ့အပြင်အန္တရာယ်လည်းများတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဒီကိစ္စကိုကင်တွဲဖြေရှင်းတဲ့နေရာမှာနယ်စပ်ဒေသလုံခြုံပြီးလူတို့ကိုအထောက်အကူဖြစ်စေမယ့်ပုံစံမျိုးဖြစ်တင်ပါတယ်။Los Angeles ကြီးညာစာတန်းဟာခိုကိုးရာမဲ့နေတဲ့ရွှေ့ပြောင်းနေထိုင်သူတွေနဲ့သူတို့ကိုလက်ခံပေးမဲ့နိုင်ငံတွေလိုအပ်နေတဲ့ဆိုတဲ့အခြေခံမူပေါင်းကိုချမှတ်ပေးထားပါဗျ။ပုံမှန်မဟုတ်တဲ့ရွှေ့ပြောင်းနေထိုင်မှုကိုလျှော့ချပြီး တရားဝင်ရွှေ့ပြောင်းနေထိုင်ပြီးအလုပ်လုပ်မဲ့သူတွေပို့ပြီးလာနိုင်အောင်လုပ်ပေးတဲ့တစ်ချိန်တည်းမှာပဲလှုပ်အားလိုအပ်နေတဲ့ပြဿနာကိုဖြေရှင်းပေးနိုင်ဖို့အတွက်ယာယီအလုပ်လုပ်ခွင့်အစီအစဉ်ကိုတိုးချက်ပေးရေးလဲပါဝင်ပါတယ်။ဒါအပြင်ဒီကြေညာချက်ကိုလက်မှတ်ထိုးကြတဲ့နိုင်ငံတွေအနေနဲ့လက်ရှိမှာဒုက္ခသည်တွေနဲ့ပုံမှန်မဟုတ်တဲ့ရွှေ့ပြောင်းနေထိုင်သူတွေအများအပြားကိုလက်ခံပေးထားရတဲ့ကိုလံဘီယာနဲ့ကော့စတာရီကာနိုင်ငံတွေကိုထောက်ပံ့ပေးရေးဒုက္ခရောက်နေသူတွေကိုပြစ်မှတ်ထားပြီးလူမှောင်ခိုးကူးနေတဲ့ကွန်ရက်တွေကိုအမြင့်ပြတ်တိုက်ထုတ်ဖို့လည်းသဘောတူညီခဲ့ကြပါတယ်။ရွှေ့ပြောင်းအခြေချနေထိုင်လိုသူတွေအပေါ်အမျက်ကြီးစားပြီးအကျိုးအမြတ်ရယူနေသူတွေကိုတိုက်ဖြတ်သွားမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဒေသရင်းကလှုပ်ဖော်ကင်ဘက်နိုင်ငံတွေဒုက္ခသည်တွေနဲ့ရွှေ့ပြောင်းအခြေချနေထိုင်သူတွေကိုပို့ပြီးကြိုဆိုနိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကစီးပွားရေးဆိုင်ရာထပ်ဆောင်းအကူအညီတွေပေးသွားမှာဖြစ်ပါတယ်။ဒီအထက်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီအဖြစ်ဒီလူတွေကိုလက်ခံပေးထားတဲ့တိုင်းပြည်တွေနဲ့လူမှုအတိုင်းအဝိုင်းတွေအတွက်ကမ္ဘာ့ဘဏ်အတဆင့်ဒေါ်လာသန်း300အပြင်နောက်ထပ်သန်းနဲ့ချီတဲ့အကူအညီတွေပေးသွားမှာဖြစ်ပါတယ်။ဒါဟာအစပဲရှိပါသေးတယ်။လှုပ်ရှားတွေအများကြီးကြံပါသေးတယ်လို့ Los Angeles ကြီးညာချက်နဲ့ပတ်သက်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဒီကြေညာချက်ဟာဒေတာအတွက်သမိုင်းဝင်အမြင်သစ်တွေပါဝင်တာကြောင့်တခြားနိုင်ငံတွေလည်းဒီကြေညာစာရမ်းမှာပူးပေါင်းပါဝင်လာကြလိမ့်မယ်လို့မျှော်လင့်ကြောင်းသမ္မတဘိုင်ဒန်ကပြောပါရယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ဆက်လို့ပြပါရရှင
်။အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့အဘော်သားဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်။တရရှိမှာခင်ဗျာ VOA ကိုအတံပေးခြင်းနဲ့တည်တခြင်းဒေါင်းလုဒ်ရဲဆိုလို့ရှိရင် email ကနေစာရေးသားဆက်သွယ်နိုင်ပါတယ်ရေးသားဆက်သွယ်ရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ VOA ရဲ့ဗုဒ္ဓနေ့မနေ့ဘက်အတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့မတ်သိန်ကြီးထိုက်ကပြောပြပါတော့မယ်ခင်ဗျာ
ယူကရိန်းနိုင်ငံခရမန်ချက်မြို့ကဇေဝစင်တာတစ်ခုကိုရုရှားတို့တိုက်ခိုက်မှုကြောင့်အနည်းဆုံးလူ18ဦးသေဆုံးခဲ့ရပြီးနောက်တနေ့အင်ကာနေ့မှာလည်းရုရှားတို့ကယူကရိန်းနိုင်ငံတွင်နောက်ထပ်အရက်ဖက်နေရာတွေကိုမီဇိုင်းဒုံးတွေနဲ့တိုက်ခိုက်လာနေကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာ့ဆက်မှုထိပ်သီး9နိုင်ငံကထိပ်သီးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲဟာအင်ကာနေ့မှာပြီးဆုံးသွားပါပြီ။ရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စတွေအပါအဝင်ကမ္ဘာ့ကိစ္စရပ်တွေအတွက်အမေရိကန်ဒေါ်လာဘီလီယံပေါင်းများစွာအသုံးပြုဖို့ကတိပြုခဲ့ကြသလိုယူကရိန်းအပေါ်ကျူးကျော်တဲ့ရုရှားရဲ့လုံရက်နဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးရုရှားနဲ့တရုတ်အပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။တရုတ်အနေနဲ့ရုရှားပေါ်ဩစာရှိမှုကိုအသုံးပြုပြီးရုရှားတပ်တွေယူကရိန်းကနေချွင်းချယ်မရှိချက်ချင်းပြန်လည်ဆုတ်ခွာဖို့ဖိအားပေးတောင်းဆိုတာတွေလုပ်ဖို့လဲ G7 ခေါင်းဆောင်တွေကတရုတ်ကိုတိုက်တွန်းခဲ့ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့တောင်ပိုင်းမှာလက်တလုံးငလျင်တန်းတင့်ခဲ့တဲ့လူထုကိုအရေးပေါ်ဆန္ဒမှုအကူအညီတွေပေးအပ်နိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာ55တန်ပေးအပ်မှာဖြစ်ပါတယ်။ဆန္ဒရိတ်ခါအပါအဝင်မရှိမဖြစ်ပစ္စည်းတွေအတွက်အခုရန်ပုံငွေကိုအသုံးပြုမှာဖြစ်ပါတယ်။ဆွေဒင်နဲ့ဖိလန်နိုင်ငံတွေနေတိုးအဖွဲ့ဝင်လျှောက်ထားမှုကိုကန့်ကွက်ထားတဲ့အပေါ်တူရကီနိုင်ငံကအင်ကာနေမှာရုပ်သိမ်းပေးလိုက်ပါပြီ။စပိန်မှာနေတိုးထိပ်သီးအစည်းအဝေးမကျင့်ပမီသုံးနိုင်ငံထိပ်သီးခေါင်းဆောင်တွေဆွေးနွေးခဲ့ကြပြီးတဲ့နောက်အခုလိုတူရကီဘက်ကရုပ်သိမ်းပေးတာဖြစ်ပါတယ်။မြန်မာနိုင်ငံတဝက်မှာလက်ရှိအမျိုးသားအမျိုးသမီးနဲ့ကလေးငယ်စုစုပေါင်းတန်းကျော်အိုးအိမ်စွန့်ထွက်ပြေးနေရတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကပြောပါတယ်။ဒါအပြင်ကလေးငယ်လေးတန်းကျော်ဟာလည်းစာသင်နဲ့နှစ်နှစ်တည်းတည်းပညာသင်ကြား권မရဖြစ်နေတယ်လို့လည်းကုလသမဂ္ဂကထောက်ပြပြောဆိုထားပါတယ်ရှင
်။တရင်ချင်းကျုပ်တွေကိုမတ်သိကီထိုက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့ပဲအတန်လွင့်အစည်းအဝေးတွေကိုတာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လုပ်ရေးမှုအဖြစ်နဲ့ကကိုရဲမွန်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့Dare Speed တို့ဖြစ်ပါတယ်ကျွန်တော်တို့ VOA ရဲ့ဗုဒ္ဓဟူးနေ့မနေ့ပဲအတန်လွင့်အစည်းအဝေးတွေလဲဒီမှာတင်ပြပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်ခင်ဗျာတော်တာရှင်မြန်မာပြည်သူပေါင်းလည်းကိုစိတ်နှမြရှင်လန်းချမ်းမြေကြပါစေကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.